Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ16ရက်တနင်္ဂနွေနေ့ညဖက်9:30ထိအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ2425 30နဲ့51တို့ကနေတိုက်ရိုက်နှာဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်တော်ရှင်များကျမကြပါရဲ့လားကျမနန်းလာပါခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်တားညူပါ IS စစ်တူကြောက်အဖွဲ့ဟာသူတို့ဖမ်းထားတဲ့ American အကူအညီပေးရေးဝန်ထမ်းတူကိုခေါင်းဖြတ်တတ်လိုက်ပြီးဆိုပြီးတော့တနင်္ဂနွေနေ့ internet ပေါ်မှာတင်တဲ့သူတို့ရဲ့ video file တခုမှပြောထားပါတယ်နောက်နိုင်ငံတကာမှာပြည်တွင်းကုန်ထုတ်လုပ်မှုဒီမြင့်တင်အစီအစဉ်တရက်ကိုကမ္ဘာစီးပွားထိပ်သီးနိုင်ငံ20ကခေါင်းဆောင်တွေအခုဒီ G20 ဆွေးနွေးပွဲမှာထုတ်ပြန်လိုက်ပါတယ်American ပြည်သူ့မှာလူမှုကြီးကြပ်ဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေအတွက်လွှတ်တော်ခွင့်ပြုချက်တောင်းစီရမလို့ပဲနဲ့သူရဲ့အုပ်ချုပ်ရေးအာဏာကိုအသုံးပြုဆောင်နိုင်ဖို့ပြင်ဆင်နေတယ်ဆိုပြီး American သမ္မတ Barack Obama ကပြောဆိုပါတယ်။စားတဲ့ထိတ်တဲရောက်တဲ့ဒရင်တွေကိုမမိုးဖြူနဲ့တူကြီးညာပြီးတော့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာ VOA ရဲ့ကဏ္ဍတစ်ခုဖြစ်တဲ့ငင်းချိုင်းရဲ့အစီအစဉ်မှာတော့
လုံထုံလေးကိုရဲတရောက်ဆိုရင်လူလူအားတထောင်တော့ထင်းတင်းရတဲ့သဘောပေါ့။ဒီ
ငြိမ်းချမ်းမှုမရှိသေးတဲ့မြန်မာပြည်တွင်းဒေသတွေထက်ကတခုအပါအဝင်ဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနှမ်ခမ်ဒေသခံတွေရဲ့ရင်းနှွှင်းစကားတစ်ပိုင်းတစ်စကားကြားခဲ့ရတာပါအသေးစိတ်ကိုသတင်းတွေအပြီးမှာတင်ဆက်ပေးပါမယ်ဒီနောက်မှာတော့အမျိုးသားပညာရေးဥပဒေကိုကျောင်းသားတွေစန့်ကျင်ဆန္ဒပြတဲ့၃ရက်နေမြောက်နောက်ဆုံးရသတင်းတွေနဲ့အတူဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြမအရေးသုံးသက်ချက်မြမပြည်မပေးစာများနဲ့တက်ကြီးစကားတက်ငယ်ကြအစီအစဉ်တွေကိုသဘောအကျဉ်းနာဆင်ရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်တင်းငွေညပိုင်းVOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့မမိုးဖြူတို့ကကြေညာပေးပါမယ်ရှင
် IS စစ်သည်ကြောက်ဖွဲ့ဟာသူတို့ဖမ်းဆီးထားတဲ့ American ကူညီပေးရေးဝန်ထမ်း Abdulrahman Kasset ကိုဒီကောင်းဖြတ်တတ်လိုက်ပြီးဆိုပြီးတော့တင်းနေနေတုန်းက internet ပေါ်တင်တဲ့သူရဲ့ video file တခုမှပြောထားပါတယ်သူတို့ထုတ်ပြန်တဲ့ဒီ video file ဟာအမှန်ဟုတ်မဟုတ်ဆိုတာကိုဖြစ်နိုင်သမျှအများဆုံးသိနိုင်မှုအတွက် American ထောက်လိုင်းအဝင်ဝိုင်းကစုံစမ်းဆောင်ရွက်နေတယ်ဆိုပြီးအမျိုးသားလူမျိုးကောင်စီရဲ့ပြောခွင့်ရအမျိုးသမီးဖြစ်တဲ့ Benedict Meehan ကပြောပါရယ်အသက်26နှစ်အရွယ်ရှိဖြစ်တဲ့ Abdulrahman Kasset ဟာ American စစ်သားဟောင်းတူဖြစ်ပြီးတော့ Syria နိုင်ငံတွင်လူသားချင်းစာနာကူညီမှုလုပ်ငန်းတွေမှာလုပ်ကိုင်ဆောင်ရွက်နေစဉ်လွန်ခဲ့တဲ့13လလောက်ကဖမ်းဆီးခံရတာဖြစ်ပါရယ်သူဟာဖမ်းဆီးခံထားရစဉ်အတွင်းမှာ Islam ဘာသာပကူကူးပြောင်းခဲ့ပြီးတော့သူ့ရဲ့မူလအမည်ဖြစ်တဲ့ရှေ့မီပီတာကိုလည်း Abdulrahman ဖြစ်ပြောင်းလဲခဲ့တယ်လို့မိသားစုဝင်တွေကပြောပါရယ်မိခင်ဖြစ်သူပေါ်လာကစ်ဆက်ကဒီ NBC ရုပ်သံဌာနကိုပြောခဲ့ရမှာတော့သူနဲ့သူ့ရဲ့ခင်မုန်းဖြစ်သူတို့ဟာပြီးခဲ့တဲ့ရက်သတင်းပတ်အနေငယ်တွင်ကသူ့ရဲ့သားထံကနေပြီးတော့အတန်ဖိုင်တစ်ခုလက်ခံရခဲ့တယ်လို့ဆိုပါတယ်။အဲဒီမှာတော့သူ့ရဲ့နောက်ဆုံးအချိန်ရောက်နေပြီဆိုပြီးတော့စိုးရင်ထိလိုက်မှုဖြစ်နေတဲ့အကြောင်းပြောထားတယ်လို့သိရပါတယ်။ IS စစ်သွေးကြော်ရဲ့ video file တွေအရအရင်ကောင်းဖြတ်တက်ခံရသူ၃ဦးကတော့ American သတင်းတောက် James Foley နဲ့ Stephen Soloff နောက် Britain ကူညီပေးလို့သား David Hames ဖြစ်ကြပါတယ်ခင်ဗျာ
။ Russia သမ္မတ Vladimir Putin နဲ့Ukraine ပြည်ပကကိုအဆုံးသတ်ရေးမှာနိုင်ငံတကာသဘောတူညီချက်တွေနဲ့ဥပဒေတွေကိုဆက်ပြီးချိုးဖောက်နေမယ်ဆိုရင်ရုရှားနိုင်ငံဟာနိုင်ငံတကာတိုင်းဝန်တွေကခွဲထွက်ပြီးအထူးကြံနိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့ American သမ္မတ Obama ကပြောဆိုလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ Australian နိုင်ငံ Brisbane မြို့မှာကျင်းပတဲ့စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးအဆုံးသတ်မိန့်ခွန်းမှာ American သမ္မတကသူ့ဆိုလိုအပ်သလိုထပ်ပြီးဖိအားပေးနိုင်တဲ့လုပ်ငန်းစဉ်တွေကိုအဖွဲ့အစည်းနဲ့စောင့်ကြည့်ပြင်ဆင်ထားတယ်လို့ပြောဆိုသွားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အနားယူဖို့လိုတယ်ဆိုတဲ့အကြောင်းပြချင်းနဲ့ဒီကနေ့တနင်္ဂနွေနေ့မှာမူလအစီအစဉ်နဲ့ဆော့ပြီးတော့ဩစတြေးလျနိုင်ငံကနေထွက်ခွာသွားခဲ့ပါတယ်။ကနေဒါဝန်ကြီးချုပ်စတီဖန်ဟာပါကရုရှားတပ်ဖွဲ့တွေယူကရိန်းပိုင်နက်ကနေထွက်သွားဖို့ရုရှားခေါင်းဆောင်တွေကိုဒေရိုးပြောဆိုခဲ့တဲ့အစည်းအဝေးပါဝင်တခြားနိုင်ငံခေါင်းဆောင်တော်တော်များများနဲ့တွေ့ဆုံခဲ့တဲ့ရုရှားသမ္မတပူတင်ရဲ့အစည်းအဝေးတွေဟာတော့ကိုတင်းမာမှုတွေရှိခဲ့ပါတယ်။ဒီတော့အတွင်းမှာပဲရုရှားထောက်ခံတဲ့ယူကရိန်းရှေ့ခြမ်းကအဖွဲ့အစည်းချုပ်ကိုပိတ်ထားဖို့သမ္မတပက်ထရိုပိုရိုရှန်ကိုကအမိန့်ထုတ်ခဲ့ပါတယ်။စနေနေ့ကလုတ်ခဲ့တဲ့သမ္မတပက်ထရိုပိုရိုရှန်ကိုရဲ့အခုလိုဆောင်ရွက်ချက်တွေကခွဲထွက်ရေးသမားတွေလွှမ်းမိုးနေတဲ့ဒေါနက်စ်နဲ့လူဟန်စ်ဒေသတွေမှာပို့ပြီးတော့သဘောထားကွဲပြားမှုတွေဖြစ်စေခဲ့ပါတယ်။တစ်ဖက်မှာလည်းယူကရိန်းအရှေ့ပိုင်းဒေသမှာဇူလိုင်လကယူကရိန်းတိုက်ခိုက်ရေးချက်လျင်စဉ်ပြစ်ချခဲ့တဲ့တပ်ပုံတွေကိုတပ်တွေဖြစ်နေအစိုးရပိုင်းရုပ်မြင်သံကြားကထုတ်လွှင့်ပြသခဲ့ပါတယ်လူပေါင်း298ယောက်တိတ်ဆုံးခဲ့တဲ့ဒီတိုက်ခိုက်မှုကဘာလို့လဲချက်ဆိုတာယူကရိန်းဆိုရဘက်ကတသက်သေမပြနိုင်သေးပေမဲ့အနောက်နိုင်ငံတွေကတော့ဒါဟာရုရှားထောက်ခံသူခွဲထွက်ရေးသမားတွေရဲ့လက်ချက်လို့ပြစ်တင်ပြောဆိုကြပါတယ
်နိုင်ငံတကာမှာပြည်တွင်းကုန်ထုတ်လုပ်မှုမြင့်တင်ရေးအစီအစဉ်တရက်ကိုကမ္ဘာစီးပွားထိပ်သီးနိုင်ငံ20ခေါင်းဆောင်တွေအခုဒီ G20 ဆွေးနွေးပွဲမှာထုတ်ပြန်လိုက်ပါတယ် တည်ယူပို့ဆောင်ရင်မှာယင်းနှိမ့်နှံမှုတွေလှုပ်ဖို့နဲ့လွတ်လပ်စွာကုံသွယ်မှုကိုတွန်းမြင့်ခြင်းအဖြစ်ပြည်တွင်းထုတ်ကုန်ပမာဏကိုတိုးမြင့်ဖို့ရည်ရွယ်လိုက်တာဖြစ်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာပဲရာသီဥတုပြောင်းလဲမှုကိုပူးပေါင်းဖြည့်ရှင်ဆောင်ရွက်သွားကြဖို့နဲ့အနောက်အာဖရိကမှာပြန်ပွားဖြစ်ပေါ်နေတဲ့ Ebola virus ထိန်းချုပ်ရေးနိုင်ငံတကာကြိုးပမ်းချက်တွေကိုထောက်ခံမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။ Australia နိုင်ငံ Brisbane မြို့မှာကျင်းပတဲ့ဒီ G20 ထိပ်သီးဆွေးနွေးပွဲအပိတ်မှာတော့ Australia ဝန်ကြီးချုပ် Tony Abbott မေကွန်ပြောပါတယ်စီဘာဖွံ့ဖြိုးမှုတိုးမြင့်ရေးအတွက်ခေါင်းဆောင်တွေရဲ့ဂရုကိုတွေအတိုင်းဘလောက်ထိလိုက်နာဆောင်ရမလဲဆိုတာကိုနိုင်ငံတွေအချင်းချင်းကြားမှာပြန်လည်စောင့်ကြည့်သွားမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောဆိုသွားပါတယ်ခင်ဗျာ
။ August လကစဖြစ်ခဲ့တဲ့လူပေါင်း50လောက်အသက်ဆုံးခဲ့တဲ့ Ebola ကူးစက်ရောဂါဖြစ်ပွားမှုဆုံးသက်သွားပြီလို့ Congo Democratic Republic နိုင်ငံကကြေညာလိုက်ပါတယ်။ Ebola ရောဂါဆုံးသက်သွားပြီဆိုပေမဲ့ Congo နိုင်ငံအနေနဲ့လုံးဝအနေရကင်းသွားတာမဟုတ်ဘူးလို့စနေနေ့က Congo ကျန်းမာရေးဝန်ကြီးကသတိပေးလိုက်ပါတယ်။ဒီတော့တွင်အာဖရိကမှာအီဘိုလာရောဂါကူးစက်ခံရတဲ့အမေရိကန်ဆရာဝန်တယောက်နီဘရာစကာပြည်နယ်အိုမာဟာမှာရှိတဲ့အီဘိုလာအထူးကျက်မှတ်ကုသဆောင်ကိုရောက်လာခဲ့ပါတယ်။ဒေါက်တာမာတင်ဆလီယက်ဟာသူ့ဇာတိဖြစ်တဲ့ဆီရီယာလီယွန်ကနေဖရီတောင်းဆေးရုံမှာတာဝန်ထမ်းဆောင်နေစဉ်မှာရောဂါကူးစက်ခံရပြီးနေမကောင်းဖြစ်ခဲ့ပါတယ်။ဒီရောဂါကြောင့်သေဆုံးသူဥယျာဉ်ကမ္ဘာတစ်လွှာ9200လောက်ထိတိုးပွားလာတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောဆိုထားပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝီကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန့်လွှင့်နေပါတယ်။အမေရိကန်ပြည်တော်စုမှလူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ရင်ပြောင်းလဲမှုတွေအတွက်လွှတ်တော်ခွင့်ပြုချက်တောင်းစီရမလို့ပဲနဲ့သူ့ရဲ့အုပ်ချုပ်ရေးအာဏာကိုအသုံးပြုဆောင်ရွက်နိုင်ဖို့အတွက်ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။နောက်တစ်ချိန်အစိုးရလုပ်ငန်းတွေရပ်ဆိုင်းသွားတဲ့အခြေအနေမျိုးလွှတ်တော်မှချုပ်ကချင်းချောက်လာတာမျိုးနဲ့သူ့ရဲ့ဒီလူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ရင်ပြောင်းလဲမှုတွေကိုနှောက်နှေးခံမှာမဟုတ်ဘူးလို့ဩစတြေးလျမှာလုပ်တဲ့ G20 ဒီစီးပွားထိပ်သီးနိုင်ငံ20အစည်းအဝေးအပြီးမှာပြောဆိုသွားတာဖြစ်ပါတယ်။လူမှုကြီးကြပ်ရေးဆိုင်ရာပြည်ရင်ပြောင်းလဲမှုဥပဒေကြမ်းလွှတ်တော်ကမဲမခွဲပေးဘူးဆိုရင်တော့ဒီနှစ်အကုန်ပိုင်းကျရင်သူ့အနေနဲ့သမ္မတလုတ်ပိုင်ခွင့်နဲ့လူမှုကြီးကြပ်ရေးဆိုင်ရာအမိန့်အာဏာတွေထုတ်ပြန်သွားမယ်ဆိုပြီးတော့ပြောလိုက်တာပါဥပဒေကြမ်းရဆိုရင်တော့အမေရိကန်ပြည်ထောင်စုအတွင်းမှာတန်းနဲ့ချီတဲ့တရားမဝင်ရှိသူတွေနေရပြန်ဖို့ရည်မလုပ်တော့မနဲ့နိုင်ငံသားဖြစ်ခွင့်ရအောင်လမ်းဖွင့်ပေးထားပါတယ်သမ္မတရဲ့အမိန့်နဲ့လူမှုကြီးကြပ်ရေးဆိုင်ရာပြည်ရင်ပြောင်းလဲမှုတွေလုပ်နိုင်ဖို့ဥပမာဆွေးနွေးအနေနဲ့နောက်ဆုံးအဆင့်ပြင်ဆင်ဆောင်ရွက်နေပြီဖြစ်တယ်လို့ပြည်ထောင်လုံခြုံရေးဦးကြီးဌာနဝန်ကြီး Mr. Johnson ကစတိနေ့လုံကပြောခဲ့ပါတယ်လက်ရှိလူမှုကြီးကြပ်ရေးစနစ်ဟာဟာကွက်တွေနဲ့လုံးဝချိနဲ့ပျက်စီးနေတယ်လို့လည်းသူကဝေဖန်သွားပါတယ်။သမ္မတရဲ့အမိန့်နဲ့ဆောင်ရမယ့်အထက်မှာတော့နေဆက်လူမျိုးကြီးတိုးမြင့်မှုဆိုတာလည်းပါဝင်တယ်လို့ပြည်တွင်းလူမျိုးကြီးဝန်ကြီးကပြောပါတယ်။လူမှုကြီးကြပ်ရေးပြည်ပြောင်းလဲမှုကိုထောက်ခံတဲ့ Republican အမတ်တူဖြစ်သူ John McCain ကတော့ဒီကိစ္စမှာ Mr. Obama အနေနဲ့အခုလွှတ်တော်အသစ်ကိုအချိန်နဲ့ပြီးဖို့သူကတိုက်တွန်းပါတယ်။သမ္မတရဲ့အမိန့်နဲ့လုံခြုံဆောင်ရမယ်ဆိုလို့ရှိရင်အိမ်ပြည်တော်နဲ့လွှတ်တော်အကြားဆက်ဆံရေးကိုထိခိုက်စေနိုင်တယ်ဆိုပြီးတော့လည်းသူကသတိပေးထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့စစ်အင်အားတိုးချဲ့ဖို့အတွက်ကြိုးပမ်းမှုအသစ်တစ်ခုကိုအလေးထားလှုပ်ဆောင်နေတယ်လို့ကာကွယ်ရေးဝန်ကြီးချခေကကပြောဆိုလိုက်ပါတယ်။ဆေးရုံနည်းပညာဆိုင်ရာနောက်ဆုံးပေါ်ပညာတည်သုံးပြီးတော့များပြားလာတဲ့သတင်းအချက်လက်တွေနဲ့သုံးဖက်မြင်ကွန်ပျူတာပရင်တာကနေပုံနှိပ်ဖို့အတွက်ကာကွယ်ရေးဆိုင်ရာကနဦးတီထွင်မှုနည်းပညာအသစ်နဲ့တွန်းအားပေးဆောင်ရွက်နိုင်ပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။အမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့နည်းပညာဆိုင်ရာတီထွင်ဆောင်ရွက်မှုတွေတစတဲ့တစအားနည်းလာပြီလို့သတိပေးပြောဆိုရင်ရီဂန်မျိုးသားကာကွယ်ရေးဆိုင်ရာဆွေးနွေးပွဲမှာကာကွယ်ရေးဝန်ကြီးဟေဂါကအခုလိုပြောဆိုတာဖြစ်ပါတယ်။လုံခြုံမှုတည်ငြိမ်ရေးစစ်ဆင်ရေးတွေကိုအမေရိကန်အနေနဲ့ဆယ်စုနှစ်တခုလောက်အာရုံစိုက်ချိန်ရုရှားနဲ့တရုတ်လိုနိုင်ငံတွေကအမေရိကန်ရဲ့နည်းပညာဆိုင်ရာနောက်ဆုံးပေါ်တီထွင်မှုတွေကိုရင်ဆိုင်ဖို့သူတို့ရဲ့သက်ဆိုင်ရာတပ်မတော်တွေခေတ်မီစမ်းသစ်ရေးအစီအစဉ်အတွက်ငွေကြေးအင်အားစိုက်ထုတ်လာပြီလို့ဝန်ကြီးဟေဂါကပြောဆိုသွားပါတယ်။လာမယ့်နှစ်တည်တဲ့အပြောင်းလဲအတွက်အမေရိကန်ကွန်ဂရက်ရဲ့ငွေကြေးဆိုင်ရာစီမံခန့်ခွဲမှုတွေကအရေးပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။
အခုနှစ်စောပိုင်းနိုင်ဂျီးရီးယားကျောင်းသူ200ကျော်ပြန်ပြီးဆွဲခံခဲ့ရတဲ့နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းချစ်ပေါ်မြို့ကနေပြီးတော့ဘူကိုဟာရန်စစ်သွေးကြွတွေကိုစစ်ဆင်မောင်းထုတ်နေပြီလို့နိုင်ဂျီးရီးယားစစ်တပ်ကပြောပါရတယ်။ဘူကိုဟာရန်စစ်သွေးကြွတွေဟာအဲ့ဒီမြို့ကိုကြာသပတေးနေ့တုန်းကသိမ်းယူခဲ့တာဖြစ်ပြီးတော့အခုနိုင်ဂျီးရီးယားစစ်တပ်ကဒီမြို့ကိုပြန်လည်သိမ်းယူထားလိုက်နိုင်ပြီလို့စစ်တပ်တောင်းရှိသူတွေကပြောတာပါ။ဘူကိုဟာရန်အဖွဲ့အစည်းလို့ရှိရင်ဒီအရှေ့မြောက်ပိုင်းဘွန်နိုပြည်နယ်နဲ့အဒမာဝါပြည်နယ်အတွင်းမြို့အတော်များများကိုအခုနှစ်ပိုင်းအတွင်းမှာသိမ်းယူခဲ့တာပါ။ဒါပေမဲ့လို့အဒမာဝါပြည်နယ်မြို့အပါဝင်နေရာအချို့ကိုနိုင်ဂျီးရီးယားလူမျိုးရေးတပ်တွေကပြန်ပြီးတော့မကြခင်ကသိမ်းယူခဲ့ပါတယ်။အောက်တိုဘာလ18ရက်နေ့မှာနိုင်ဂျီးရီးယားစစ်ကပစ်ခတ်ရက်စေးကြီးကြံခဲ့ပေမဲ့တိုက်ပွဲတွေကတော့ဆက်ဖြစ်ခဲ့ပါတယ်။ ဘိုကိုဟမ်ရန်ခေါင်းဆောင်ကတော့ပြစ်ခတ်ရစေးလုပ်ထားတာမဟုတ်ဘူးဆိုပြီးတော့ထုတ်ပြန်ခဲ့တဲ့သူ့ရဲ့ဗီဒီယိုဖိုင်မှာပြောပါရယ်။သူတို့ပြန်ပြီးဆွဲထားတဲ့ကျောင်းသူတွေဟာလည်းအစ္စလမ်ဘာသာကိုကူးပြောင်းပြီးတော့လက်ထပ်လိုက်ကြပြီလို့ဆိုပါရယ်။ချစ်ပေါ့အလေတန်းကျောင်းကနေပြီးတော့ဧပြီလ14ရက်နေ့ကကျောင်းသူတွေကိုပြန်ပြီးဆွဲခဲ့တဲ့ကိစ္စကြောင့်ကမ္ဘာသတင်းမီဒီယာတွေမှာဒီကိစ္စဟာထိတ်စီးသတင်းဖြစ်ခဲ့ပြီးတော့ကမ္ဘာအနှံ့ပြားကလည်းဘိုကိုဟမ်ရန်အဖွဲ့ကိုတော်လေးကိုဒေါ်လာဖြစ်ခဲ့ကြပါရယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်နယ်စပ်ဒေသမှာစစ်သွေးကြွ34ယောက်လောက်နဲ့စစ်သား3ယောက်သေဆုံးခဲ့တဲ့တိုက်ပွဲအသစ်တွေထပ်ဖြစ်နေတယ်လို့အစိုးရစစ်တပ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ပိုင်းမှာအာဖဂန်နယ်စပ်နာမြောက်ပိုင်းဝါရစ်စစ်တန်ဒေသကကိုပိုင်အုပ်ချုပ်ခွင့်စိတ်တပိုင်းရပါကစ္စတန်မျိုးနွယ်စုတွေရဲ့ဒေသမှာမတင်ကားတဲ့နေရာတချို့ကိုတိုက်လေယာဉ်တွေနဲ့ဗုံးကျဲချခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်အရေးပါတဲ့တပ်မှုတွေနဲ့နိုင်ငံသားတချို့ပါဝင်စစ်သွေးကြွ28ယောက်သေဆုံးခဲ့တယ်လို့အစိုးရတပ်သတင်းမီဒီယာကပြောဆိုပါတယ်။
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုသားညိုဦးနဲ့မမိုးဖြူတို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေဆက်တိုက်တင်ဆက်ပေးပါတော့မယ်။ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကဦးစီးပြီးအမျိုးသားပညာရေးဥပဒေကိုကျောင်းသားတွေစန့်ကျင်ကန့်ကွက်တပိတ်မောက်နေကြတာ၃ရက်မြောက်နေ့ရောက်လာပါပြီ။ဒီအချိန်မှာပဲအစင်းမြင့်ပညာရေးဦးစီးဌာနကညွန်ကြားရေးမှုအပါအဝင်တာဝန်ရှိသူတွေတက္ကသိုလ်အသီးသီးကပါမောက်ခရေပါချုပ်တွေကတပိတ်မောက်ကျောင်းသားတွေနဲ့တွေ့ဆုံပြီးကျောင်းဝင်ဆောင်ရွက်ပေးနိုင်ဖို့ညှိနှိုင်းကမ်းလှမ်းလာပါတယ်။ဒါပေမဲ့လည်းအဲ့ဒီညှိနှိုင်းချက်ကိုကျောင်းသားတွေကပယ်ချလိုက်ပါတယ်။အကြောင်းစုံကိုထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါရရှင်။
ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကနေ UCB လှုပ်ဆောင်နေတဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မောက်နေတဲ့တတိယမြောက်နေ့မှာတော့အစိမ့်မြင့်ပညာရေးဦးစီးဌာနကတာဝန်ရှိသူတွေကကျောင်းသားတွေကိုရွှေရကုံကျေးတွန်းဖျားကြီးရှိမှလာရောက်ညှိနှိုင်းမှုလုပ်ခဲ့တာပါ။ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကတာဝန်ရှိသူဖြစ်တဲ့မတ်ဖြူဖြူအောင်ကအခုလိုပြောပြပါဗျ။
အာဆာညာကဦးတော်ကြီးပေါ့နော်ဦးတော်ကြီးပါဝင်တော့တခြားဒီတက်ကူရန်ကုန်တက်ကူရန်ကုန်စီပွားရေးတက်ကူရန်ကုန်ပညာရေးတက်ကူအစားရှိတဲ့တက်ကူ35ခုလောက်ကပါချုပ်တွေပါတယ်။နောက်အစားညာကအခြားတွေလည်းပါတယ်။ဒီအဓိကတို့ main point ကတော့သူတို့အနေနဲ့ဒီပညာရေးဥပဒေကိုနီးဥပဒေအစ်စ်မှာကျွန်တော်တို့လိုချင်တဲ့အချက်တွေကိုဟိုပါနိုင်အောင်သူတို့အနေနဲ့ကြိုးစားပေးမယ်ဆိုတာမျိုးပေါ့နော်။ကျွန်တော်တို့ညှိနှိုင်းမယ်ပေါ့။အဓိကတော့ကျွန်တော်တို့ဒီဥပဒေမှာဘယ်လိုမျိုးထည့်သွင်းနိုင်မလဲဆိုတာကိုညှိနှိုင်းမယ်ဘယ်လိုအချက်တွေကိုဘယ်လိုထည့်သွင်းနိုင်မလဲဆိုတာကိုညှိနှိုင်းမယ်။အဲ့ဒါမျိုးသူတို့ပဲကြောက်ဆိုရင်။အဓိကသူတို့နဲ့ကျွန်တော်တို့နဲ့အစီအမပြေဖြစ်တာကကျွန်တော်တို့လိုချင်တာကနီးဝေမှာနှိမ့်နိုင်မှာမဟုတ်ဘူးကျွန်တော်တို့ကဒီမျိုးသားပညာရေးဥပဒေမှာဟိုမျိုးသားပညာရေးဥပဒေမှာပြင်ဆင်ဖို့အဓိကအဲ့ဒါပါပဲဆိုတော့သူတို့လည်းကျွန်တော်တို့ကဟိုဆက်ပြီးတော့နှိမ့်လို့မရတော့ဘူးနော်ဘာလို့ကြားကန်ဖက်ဒရယ်တီကအနေနဲ့လာတာပါသူတို့မှခြားသောအခွင့်အာဏာတစ်စုံတရာမပါခဲ့ဘူးဆိုတဲ့သဘောမျိုးတက်ရောက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့လည်းနောက်ဆုံးမှာတော့ဒီဆင်းရဲပွဲကိုပြန်ပြီးရုပ်သိမ်းပြီးတော့ကျွန်တော်တို့ဒီအခမ်းအနားဆက်ပြီးတော့ကျင်းပတယ်ကျွန်တော်တို့ဆက်သွားမြင်ဆက်သွားမြင်သတိမောင်းမြင်ဆိုတဲ့လုပ်ကျွန်တော်တို့လုပ်ငန်းရှင်တိုင်းဆက်ပြီးတော့ကြည့်ပါ
လာရောက်ဆွေးနွေးကြသူတွေဟာအစိုးရကတာဝန်ပေးလို့လာတဲ့အကြောင်းကိုတော့ပြောဆိုခြင်းမရှိသလိုကျောင်းသားတွေဘက်ကပြောဆိုချက်တွေနဲ့ပတ်သက်လို့လည်းတာဝန်ယူဖြည့်ရှင်းပေးနိုင်တဲ့သူတွေမဟုတ်ဘူးဆိုပြီးကျောင်းသားတွေကဆိုပါတယ်။ကျောင်းသားတွေဘက်ကတော့ညှိနှိုင်းဖို့အခြေအနေမရှိတဲ့အကြောင်းသူတို့ရဲ့သဘောထားတွေကိုထုတ်ပြန်ခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။
ကျမတို့အဓိကကကျမတို့ပြောတာကဟိုကျမတို့ညှိနှိုင်းနေဆိုတာကျမတို့ဓာတ်ချက်လည်းညှိနှိုင်းနေပြီးသားဥပဒေဆိုတာကအတန်မကြားတယ်ပညာရေးရှင်ကြောင်းလဲမှုကိုအန္တရာယ်အနေနဲ့အရင်ဆလုပ်တဲ့အချိန်လုံးကဒေတာကျမတို့ဘာလို့ကျင်လဲဆိုတာသူပြောပြထားပြီးသားနောက်ပြီးတော့အဲ့ဒီအချိန်မှာစပြီးတော့ CSR နဲ့စတွေ့တယ်ကျမတို့ညှိနှိုင်းမှုတွေကအဲ့ကလေးကစတာညှိနှိုင်းဥပဒေစပြီးရေးနေတဲ့အချိန်ဓာတ်ချက်မှာလည်းကျမတို့တော့လိုချင်တဲ့အချက်တွေကိုဟိုသူတို့ဖိတ်ပြီးဖြစ်တယ်မဖိတ်ပြီးဖြစ်တယ်ကျမတို့မရရတဲ့နေနဲ့တက်ရောက်ပြီးတော့ပြောတာမျိုးတွေရှိတယ်နောက်ဥပဒေမူကြမ်းဖြစ်နေတဲ့အခါမှာလည်းကျမတို့ဓာတ်ချက်ကိုကျမတို့ညှိနှိုင်းရေးကမရက်ခင်ဒါမဲ့ခုနပြောတဲ့သူရဲ့လေးလူရှိမှုကတော့တောက်လျှောက်လေးလူရှိမှုပဲဆိုတော့ကျွန်တော်တို့ကတော့ဆက်ပြီးအခုချိန်မှာလည်းညှိနှိုင်းရေးဆိုတာကျွန်တော်တို့ဆက်နေရရှိနေသေးပဲဘယ်လိုမှတော့ဒါမဖြစ်နိုင်ဘူးကျွန်တော်တို့ကဟိုအခုချိန်မှာကျွန်တော်တို့ကိုညှိနှိုင်းမယ်ဆိုတာကျွန်တော်တို့ဘာအမှန်တကယ်ချက်မှမပေးနိုင်မယ်နဲ့တော့ညှိနှိုင်းလို့တော့မရဘူးအဲ့ဒါအဓိကပြဿနာပဲကဲဟုတ်ကဲ့နောက်တစ်ခုကဟိုကျွန်တော်တို့လိုချင်တဲ့အချက်ဆိုတာကျွန်တော်တို့ဆက်ညှိနှိုင်းကြမလို့ကျွန်တော်တို့ပညာချက်တွေထုတ်ပြီးတာချိန်မှာလည်းဆွေးနွေးတဲ့ဟာတွေတော့ပြောပြီးတာအတွေ့အကြုံကဒါကျွန်တော်တို့ဆွေးနွေးချက်တွေကိုလူလူရှုစားကြတာကြီးပဲလေအဲကျွန်တော်တို့ကဒါတွေအကုန်လုံးတောက်လျှောက်ပြောပြီးသားဆိုတော့ညှိနှိုင်းရေးဆိုတာကတော့နည်းနည်းကျွန်တော်တို့ကိုဆက်ပြီးတော့ကျွန်တော်တို့လှုပ်ရှားမှုကိုရပ်တန့်သွားအောင်လုပ်တယ်လို့ပဲကျွန်မနေနဲ့မြင်ပါတယ်ကျောင
်းကျောင်းသားတွေဟာနိုင်ငံလုံးဆိုင်ရာအရေးပေါ်အစည်းအဝေးကိုပြီးခဲ့တဲ့ရက်ပိုင်းကပဲနှစ်ရက်ကြာကျင်းပခဲ့ပြီးကျောင်းသား900ခန့်ပါဝင်တဲ့အစည်းအဝေးကနေအမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မှဖို့ဆုံးဖြတ်ခဲ့ကြတာပါအနာပိုင်းတွေကတော့ပြီးခဲ့တဲ့ရက်တွေကစပြီးကျောင်းသားတွေကိုတားဆီးမှုတွေလုပ်ခဲ့တာတွေရှိခဲ့သလိုကျောင်းသားတွေဆန္ဒပြရာလမ်းတစ်လျှောက်သတင်းယူမှုတွေလည်းလုပ်ခဲ့ပါဗါး ကျောင်းသားတွေဟာညဘက်တွေမှာအိမ်မပြန်ကြပဲတနေရာမှာစုဝေးပြီးလူစုမကွဲအောင်စုစည်းထားကြတယ်လို့နေ့စဉ်သူတို့ဆန္ဒထုတ်ဖော်မဲ့နေရာတွေကိုလည်းကြိုတင်အကြောင်းကြားထားတာကြောင့်လူထုပါဝင်မှုတွေရှိလာတယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီမဆန်ခြင်းလူ့အခွင့်အရေးဒန်းတူညီမျှမှုမရှိဘဲငြင်းငြမ်းစွာပညာသင်ကြားရေးကိုအာမခံမှုမရှိဘူးဆိုပြီးအချက်၆ချက်ထုတ်ပြန်ကကျောင်းသားတွေကကန့်ကွက်ခဲ့တာဖြစ်ပါတယ်ရှင်
မအေးမှာတင်ပြသွားတာပါရှင်ခုတော့လာမယ့်အင်္ဂါနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာကိုသားညွန့်ဦးကဘာအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပါရှင
်မြန်မာနိုင်ငံရေးလှုပ်ရှားမှုသမိုင်းမှာရှေ့ပြေးတပ်ဦးကနေထွက်ထွက်လာတတ်တဲ့မြန်မာចောင်းသားတွေဟာမကြခင်ကပြဋ္ဌာန်းခဲ့တဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြပြီးလမ်းမပေါ်ရောက်လာကြပြန်ပါပြီ။အမျိုးသားပညာရေးဥပဒေကိုចောင်းသားတမကတွေဘာကြောင့်မကြေမနက်ဆန္ဒပြကန့်ကွက်နေကြပါသလဲ။တာဝန်ရှိသူတွေဘက်ကဘလို့တုံ့ပြန်လာမယ်လို့ចောင်းသားတွေမျှော်လင့်ထားပါသလဲ။အခုလာမယ့်အင်္ဂါနေ့ညပိုင်းတိုက်ရိုက်လှေလိုက်အစီအစဉ်မှာဒီအကြောင်းကိုဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေ VOA ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ကြပါတယ်။မိမိတို့ဆွေးနွေးမေးမြန်းလိုတာကိုအတန်ဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေလိုရင်းတူရှင်းရေးသားအသံသွင်းပြီး VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA ရဲ့တယ်လီဖုန်းနံပါတ်က1-232-382-5554 email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သောတာရှင်တွေကိုကြိုဆိုပါရှင
်။ VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်စနေနေ့သင်္ကန်းနေ့တွေမှာအသစ်ထုတ်လွှင့်ပေးနေပါတယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါတယ်ရှင်။အခုတော့ VOA ရဲ့အစီအစဉ်အသစ်တစ်ခုနဲ့မိတ်ဆက်ပေးပါရစေ။အခုတင်ဆက်မယ့်အစီအစဉ်ကတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။မြော်လင့်နှွေထွေးငိမ့်ချမ်းရေးလို့အမည်ရတဲ့ဒီအစီအစဉ်ကိုကိုအောင်ရဲမမောင်ကတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။မြော်လင့်နှွေထွေးငိမ့်ချမ်းရေးအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ကတော့အောင်ရဲမမောင်ပါ။လက်နက်ကင်တိုက်ပွဲတွေမရက်နိုင်သေးတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာငញ្ញရေးကိုမျှော်လင့်နေကြတဲ့တိုင်းရင်းသားပြည်သူတွေရဲ့နေ့စဉ်ဘဝတွေနဲ့ငញ្ញရေးအကြဘလို့ဆက်နွယ်မှုရှိနေတယ်ဆိုတာကိုသူတို့ကိုယ်တိုင်ပြောပြထားတဲ့ဘဝစကားတွေကနားဆင်ကြရမှာဖြစ်ပါတယ်။ကျွန်တော်နဲ့အတူတင်ဆက်မဲ့သူကတော့မတ်ကျေပြဖြစ်ပါတယ်။ကျွန်တော်ဒီတစ်ပတ်ဗာနဲ့ဆက်လိုက်ကြမလဲမတ်ကျေပြကြီး
။ဟုတ်ကဲ့ကိုအောင်ရဲကြီးကျွန်တော်တို့မြန်မာနိုင်ငံရဲ့တိုင်းရင်းသားဒေသတွေကရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့နှက်ခမ်းဆိုတဲ့မြို့ကိုတစ်ချက်လောက်သွားကြည့်ရအောင်လား။နန်းခမ်းဆိုတာလူတိုင်းသိကြတဲ့အတိုင်းပဲမူဆယ်၁၅မိုင်နဲ့ဇက်ကွန်သွေးရေစခန်းကိုကျော်သွားပြီးတော့၁၈မိုင်လောက်ထပ်သွားမယ်ဆိုရင်ဒီမြို့ကိုရောက်သွားမှာပါ။လူကြီးကတော့တသိန်းကျော်လောက်ပဲရှိတဲ့မြို့လေးဖြစ်ပါတယ်။ဒီမြို့ရဲ့တစ်ဖက်ကမ်းမှာတော့အိနီချင်းတရုတ်နိုင်ငံရဲ့နေဆက်မြို့တွေလည်းတရှိနေတာဖြစ်ပါတယ်။ငញ្ញရေးကိုမျှော်လင့်နေတဲ့နန်းခမ်းကပြည်သူတွေနဲ့မိတ်ဆက်ပေးကြပါတယ်။
စီးပွားရေးတော့အစားတော့ကျွန်တော်တပ်ပုံရိုက်ပါတယ်။အိမ်မှာနေပြီးတော့နိုင်စင်ပုံလေးပါလေးရိုက်တာပေါ့
။နှက္ခမ်းမျိုးစုံတနေရာကတပ်ပုံဆိုင်ကဆိုင်အိုက်ဆိုင်ပါ။တပ်ပုံဆိုင်ဆိုလို့မြို့ကြီးတွေဘော်ကတပ်ပုံလုပ်ငန်းလုပ်တဲ့ဆိုင်ကြီးတွေကိုပြေးမမြင်လိုက်ပါနဲ့။သူနေတဲ့အိမ်လေးရဲ့အရှိတ်ဘက်နေရာချင်းချင်းလေးမှာကင်မရာလေးတစ်လုံးထောင်ပြီးတော့လိုင်စင်တပ်ပုံတွေလာရိုက်တဲ့သူရှိမှရိုက်ပေးရတဲ့တပ်ပုံဆိုင်လေးပါ
။စစ်ကြောင့်ကျွန်တော်အဆင်မပြေပါဘူး။အစားကျွန်တော်အဲ့ဒီတောင်ပေါ်ဒေသတွေကိုတပ်ပုံလိုက်ရိုက်ပါတယ်။ပွဲတွေပေါ့နော်။စစ်ပွဲဖြစ်တော့ကျွန်တော်ကတွားရမှာလဲစိုးရိမ်တာပေါ့အဲ့လိုအခြေအနေရှိတယ်သူတို့ကဆေလာမေလာလုံးမလားရိုက်မလားတတ်ဖြတ်မလားအဲ့လိုတအားကိုစိုးရိမ်ရတာအဲ့ဒီဟိုအဖွဲ့စည်းဖက်လဲစိုးရိမ်ရတယ်ကျွန်တော်တို့အစိုးရဖွဲ့လဲစိုးရိမ်ရတယ်မတင်ကဖြစ်မှာစိုးတာပေါ့
ပုံဆိုင်နဲ့မနီမွေးမှာတော့အချုပ်ဆိုင်ဒီဇိုင်းရှိပါတယ်။22နှစ်နီးပါးကြာအောင်ဒီနန်းခမ်းဒေသမှာအခြေချခဲ့တဲ့အချုပ်ဆရာဆိုင်ဖူဟန်ရဲ့ဆိုင်လေးပါ
။ချက်ချုပ်ပညာတင်ထားတဲ့ဥစ္စာကိုပြန်လာပြီးတော့ထိုင်လို့တာအခုထိအော်ဒါပေါ့နော်။အော်ဒါထုတ်တယ်။အခုကဖြစ်လာတာကများပြီလေ။ခဏခဏဟိုဖြစ်တည်ဖြစ်နေ။ဟိုရိုက်တည်ရိုက်နေတာထိုးအဲ့ဒါမျိုးလဲဖြစ်ခဲ့တာများပြီဟုတ်လားဒီနန်းခမ်းထဲမှာ
ကျွန်တော်ဖြစ်ချင်တာကတွားတွားလာလာကောင်းကောင်းမွန်မွန်တွားတွားလာလာရအောင်တော့ညမဆူနေမပြောဘူးနော်ပြန်ရအောင်ပဲတွားတွားအဲလူလူလာလာပါမအန်ဒရယ်မဖြစ်အောင်အဲ့ဒါမျိုးဖြစ်ချင်တယ်
နှခမ်းမြို့လက်ဘက်ကိုသွားမယ်ဆိုရင်တော့ဆီယမစောနန်ဒေဝီရဲ့မူကျောင်းကျောင်းလေးရှိပါတယ်။ကလေး30လောက်နီးပါးပြေးလာဆော့ကစားနေတာကိုလည်းတွေ့နိုင်ပါတယ်။ဒီတလုံးမှာတော့မြို့ပြင်ကတောင်ပေါ်တွေမှာအစိုးရနဲ့လက်နက်ကိုင်တပ်တွေတိုက်ပွဲမကြခဏဖြစ်နေလို့မိဘတွေကကလေးတွေကိုမူကျောင်းကျောင်းကနေဆော့ဆော့လာကြိုနေကြတယ်လို့ဆီယမအကပြောပါတယ်။
ကျမမူကျောင်းဖွင့်ထားလိုက်ဆိုတော့တော့ဆရာမတွေဆုံးကိုဖက်ကားရှိရပါတခါလေသူကတပတ်တခါအိမ်ပြတ်နေမော်စောနဲ့တင်းနေအိမ်ဆော့ဆော့ပြတ်မှာတဲ့တိတ်နေနေမောင်ဝင်မကောင်းအခြေအနေမကောင်းဘူးအာရွာဖက်မှာစစ်သားတွေရှိတယ်ဟိုနားမှာရှိရဲအဲ့အဲ့လိုမျိုးလဲရှိတာပေါ့အမှန်တိုင်းပြောရရင်တော့အမေတွေကစိုးရိမ်နေကျမဆော့ဆော့ပြတ်မယ်အဲ့အဲ့လိုမျိုးရှိရပါတော့အရင်တော့ဆိုပယ်ချိန်ပြန်ပြန်တိတ်ပြီးတော့ကြောက်ရတာမရှိဘူး
နံခမ်းမြို့မှာရှန့်ခေါက်ဆွဲဆိုင်တွေကတော့ပေါ်ပါတယ်။ဒါပေမဲ့စစ်ပေးကန်းနဲ့တွဲပြီးဖွင့်ထားတဲ့ရှန့်ခေါက်ဆွဲဆိုင်ကတော့ထူးခြားနေပါတယ်။စိုင်းပန်ရှင်ဒေါက်တာဆိုင်းရီစောအတွက်ကတော့မနှက်ဆူမိသားစုစီးပွားရေးဖြစ်တဲ့ရှန့်ခေါက်ဆွဲဆိုင်လေးမှာစပွဲထိုးရင်ငွေသိမ်းရင်နဲ့အလုပ်ရှုပ်ရတယ်လို့ညဆိုရင်တော့သူ့ရဲ့ဈေးကန်းလေးမှာလုံနာကြည့်ရင်တဲ့အချိန်ကုန်ရလိမ့်ရှိပါတယ်။သူပြောပြတဲ့နံခမ်းရဲ့အခြေအနေကဒီလိုပါ
။ဒါတောင်ပေါ်မှာကျတော့အလုပ်လို့မထင်ဘူး။ပြောကျွန်တော်မြို့ထက်မှနေတယ်တောင်ပေါ်မှာခဏခဏပဲမကြမကြတော့ဘုံသားတော့ပါတနတ်တာတော့ကြားနေရ။အဓိကတော့ကျွန်တော်တို့မြို့ထဲကမကောက်ဟွာတောင်ပေါ်ကျွန်တော်ဖက်တောင်ပေါ်ဒေသကဲ့ငင်းချင်းချမ်းတော့ဖြစ်စီချင်းဘုတလောကကျွန်တော်အမေပြောပြသူကနှလုံးငယ်တုန်းကပေါ့ဒီငယ်တုန်းကတယောက်တည်းသင်တော့ခွေနေဒီမိန်းမတယောက်ဒီတောင်ပေါ်ထိသင်တော့ခွေဘာမှမချောက်ချင်ချောက်ချင်လည်းဘာမှမရှိဘူးတယောက်တည်းတော့ခွေရဲဒါကျွန်တော်တို့အခုကြောက်ဘလို့နေလဲဆိုတော့တယောက်တည်းဥမာနည်းနည်းလေးဟိုမနာကုန်းပေါ်အဲ့လောက်ထိတန့်တော့တမျိုးစိတ်ထဲမှာတကြီးရောမတန့်ဘူးပေါ့ပြောဟွာနဲ့ထင်မှားပြီးတော့ပြင်မလားဟွာလေအဲ့လိုမျိုးတော့ချက်ပဲဗျခါတိုင်းနဲ့အဲ့လိုအလောက်ထိခွာတယ
်ကိုရောင်ရဲ့နှခမ်းအပြည်သူတွေပြပြနေတဲ့အခြေအနေတွေကတော့ကြားလိုက်ရပြီနော
်ဟုတ်ကဲ့မှတ်ချက်ဗျဒီနှခမ်းဒေတာကန်တွေအပြောတိုင်းဆိုဒီဒေတာမှာလုံခြုံရေးအရအမကန်ကြလဲနဲတယ်နနကန်အဖွဲ့ကြီးလည်းအတော်စုံပြီးတော့ပြည်သူစစ်တော်တော်များတယ်လို့လည်းသိရတယ်လေအဲ့တော့ပြည်သူ့စစ်အဖွဲ့တွေအစိုးရတပ်တွေတိုင်းဒေသလက်နက်ကိုင်အဖွဲ့ကြီးတွေဘယ်နှဖွဲ့လောက်များရှိတာကိုတွေ့ရလဲဗ
ျကျွန်တော်သိသလောက်ပြောရရင်တော့အစိုးရတပ်အနေနဲ့ကတော့တပ်မ80ခုရှိတယ်ပြည်သူ့စစ်အဖွဲ့တွေကတော့အတော်လေးများတယ်ပြည်သူ့စစ်အနေနဲ့မြို့မပြည်သူ့စစ်အဖွဲ့ပန်းစစ်ပြည်သူ့စစ်အဖွဲ့မတ်ပန်ပြည်သူ့စစ်အဖွဲ့လွယ်လံတို့လိုအဖွဲ့တွေရှိတယ်နန်ခမ်းရဲ့တောင်ပေါ်ဒေသတွေမှာတော့ဂျွာအလိုက်တွေဖွဲ့စည်းထားတဲ့ပြည်သူ့စစ်အဖွဲ့ငယ်လေးတွေလည်းရှိနေသေးတယ်လေတိုင်းသားလက်နက်ကိုင်အဖွဲ့အစည်းအကြီးတစ်ခုအနေနဲ့ဆိုရင်တော့ဒီဒေသရဲ့တန်းအမျိုးသားလွတ်မြောက်ရေးတပ်မတော် PSLF TNN တွေဆိုတဲ့အဖွဲ့ရှိတယ
်မြို့နားတစ်ဝိုက်မှာရောလုံခြုံရေးအနေအထားကဘယ်လိုရှိလဲခင်ဗျအထူးသဖြင့်တော့လူငယ်တွေအတွက်ပေါ့မှတ်ချက်ပါကြီး
ဟုတ်ကဲ့ကျွန်တော်ဒီမြို့မှာတွေ့ခဲ့တဲ့အမျိုးသမီးငယ်တယောက်တော့ရှိတယ်သူကတော့ဒီနန်ခမ်းမြို့အဝင်သားကပုတ်လိကပန့်တက်စီဆိုင်တစ်ခုမှာအလုပ်လုပ်ကြနေတဲ့အသက်22နှစ်ရွယ်ရှိတဲ့နန်းဟွန်နှောဆိုတဲ့ကောင်မလေးပါသူနဲ့ကျွန်တော်စကားပြောကြည့်ခဲ့တယ်ညီမရဲ့နာမည်နဲ့ပညာရေးအခြေအနေလေးပြောပြပေးပါဦ
းဟောဒီနေ့ကနန်းဟွန်နှောရှင်လင်းစာရောင်းနေတာတမယာဟော PA ပထမနဲ့ပြီးသွားရှင်ဒီရွာမှာပဲဒီမူလာတန်းထိတက်ခဲ့ရတယ်အလေတန်းကျောင်းနဲ့အထက်တန်းကျတော့တမီးတို့အာထာကတဲ့နန်ခမ်းမြုံမှနေခဲ့ပါတယ်ရှင်။နောက်ပြီးတော့တမီးတက်ကတူကျတော့ဒီလာချိုတက်ကတူကပြီးခဲ့တာရှင်
။ဒီပန့်ဆိုင်မှာတနေ့တာအလုပ်လုပ်ရတဲ့အနေထားလေးလည်းနည်းနည်းလောက်ပြပြပေးပါလား
။တမီးကမနေ့ပိုင်းဆိုရင်9နာရီကတမီးတို့အလုပ်ဝင်ပြီရှင်။အဲကြောင့်9နာရီဆိုရင်တမီးက9နာရီအလုပ်သွားလုပ်ရပြီ။အလုပ်ဆင်းပြီ။အလုပ်ဆင်းတော့7နာရီမြတ်နာနောက်ပြီးတနင်္လာတမီးတို့ပြန်တက်တယ်2နိုင်အထိတမီးတို့အလုပ်လုပ်တယ်ရှင်တမီးတို့ကကုမ္ပဏီအလုပ်ဆိုတော့တမီးတို့ကဥပုံနေတွေပါနေတွေပဲပိတ်တယ်ရှင
်နေမီလုံခြုံမှုမရှိဘူးလို့ဒေသခံအချို့ကပြောထားရလဲရှိလို့ညီမလိုညာနေတဲ့အထိအလုပ်လုပ်ရတဲ့သူတယောက်အတွက်ကတော့နေပြီးအိမ်ပြန်ရတာအနေထားဘလို့ရှိလို့လဲ
ဟုတ်တမီးနားနေတာကတော့အခုတမီးတို့ဟိုလုံးကဆိုရင်တမီးတို့ညဆိုရင်မိန်းကလေးအနေနဲ့အလုပ်စင်းပြီဆိုရင်တမီးတို့ကတခါတလေကျော်ညအလုပ်စင်းတယ်အဲ့အချိန်ကျတော့သူကလုံခြုံမှုတိတ်ဟိုဟာ ยังยี่ว่าพี่สู้ยิงเสียมันรู้อินเดียรู้เนี่ยด้วยกูเลยแต่แม่ที่คู่นั้นนี่ตรงนี้พี่อาจารย์รอตัวขณะนี้จะเห็นว่าสิพี่ละเอซิเดนพี่ละเนี่ยไอ้ลุงยูพี่อาจารย์รอเนี่ยเนี่ยเจ้าใหญ่ใช่ไหมว่าเนี่ยในการพูดถึงสิ่งเนี่ยในการพูดสิ่งเลยมีอะไรเราวิโรดีว่าที่บ้านว่ามันตีเลยพูดสิ่งเลยมีอะไรไอ้พูดสิ่งเลยพี่อาจารย์รอเนี่ยอาจารย์รอคุณนายชินายเราส่วนเจ้าลายไอ้จะเชิงจะเราไม่ช่วยเยอะหรออันนั้นเนี่ยเจ้าใหญ่ใช่ไหมเราไปรอที่ไม่เข้มบ้านสวยกว่าว่าตัวมีมือพี่มาสู้รู้อันนี้มันเลยสวยงามใช่ไหมเพื่อสู้การเล่นยาเลยสิ่งเล่นยาเลยอันนี้จะเจ้าใหญ่ใช่ไ
หมกูจะก็ยังได้ดีด้ากันเลยแต่ในส่วนนอเชื่อไหมว่าดินเนี่ยแข็งดีด้ามันในทางยาได้ดีด้ากันลุลุจอดอเดี๋ยวเราสมมุติเนี่ยลงจุ้ยไปมาไม่ก็ทุกสิ่งอะไรพี่นี่เราก็ตัวยาเลยเนาะ
ဟုတ်တယ်ကိုအောင်ရဲ့ကြီးလုံချုံရင်နဲ့ပတ်သက်ပြီးတော့ဒီဒေသခံတွေကတော့တော်တော်လေးသတိထားနေတာကိုတွေ့ရတယ်ဒီနှစ်ထဲမှာပဲဒီဇူလိုင်လတုန်းလောက်ကဒီဒေသကစိုင်းမောင်းမောင်းလို့ခေါ်တဲ့လူငယ်တယောက်ကဘောလုံးကံပြီးပြန်လာမှာဒီဒေသကိုလုံချုံရင်ယူထားတဲ့ပြည်သူစစ်တပ်ဖွဲ့တပ်ဖွဲ့ကတားတာကိုဆန်ကယ်မရက်လို့ဆိုပြီးတော့တနက်နဲ့ပြစ်တက်တယ်ဆိုပြီးဒေသခံတွေချာမှာတော့ပြောနေကြပါတယ်အဲ့လိုပဲတိတ်မကြသေးတဲ့အချိန်ကပဲဒီနောင်မတာဆိုတဲ့ရွာတရွာမှာစစ်တပ်ကလူနှစ်ဦးကိုဓာတ်ကုတ်ခံပြီးတိဆုံသွားတဲ့အတွက်ဒီစစ်တပ်ဘက်ကနေပြီးတော့ရွာကအုပ်ချုပ်ရေးမှုကိုခေါ်ပြီးရိုင်းနဲ့စစ်ဆေးတာတွေလောက်တော့ဒီနောင်မတာဆိုတဲ့ရွာကရွာလုံးကျွတ်နီးပါးလူ900လောက်တရုတ်ပြည်ဘက်ကိုထွက်ပြေးတင်းရှောင်သွားတဲ့ဖြစ်စဉ်မျိုးလည်းဖြစ်ခဲ့ပူတယ်လေပြီးတော့ဒီ SNL ကြားကောင်းပါတီနန်ခမ်းမြို့နယ်ရဲ့အတွင်းရင်မှုဦးဆိုင်အောင်ဝင်းရဲ့နေအိမ်ကိုလည်းလုံမိုင်းတလုံးဖြစ်ပြီးတော့တိုက်ခိုက်ခံရသေးတယ
်လူတထောင်လောက်ကိုရဲတယောက်လောက်နှုံးနေပဲဒီမြို့မှာလုံခြုံရေးပေးနိုင်တဲ့သဘောရှိတယ်လို့လည်းရှန်တိုင်းသားများဒီမိုကရက်တစ်ပါတီနန်ခမ်းမြို့နယ်ရဲ့ဒုက္ခရာဦးဆိုင်ဆိုင်ဝမ်းကအခုလိုပြောပါတယ
်ဒီကနန်ခမ်းကရဲရအယောက်၄၀လောက်ပဲရှိတယ်ဆိုတော့လုံချုံလေးကိုရဲတယောက်ဆိုရင်လူလူအားတထောင်တော့ထင်းတင်းရတဲ့သဘောပေါ့ဒီရင်အားနဲ့ဆိုရင်တော့လုံချုံလေးယူတာတော့မပြီးဆုံးဘူးပေါ့
ဘိန်းဆက်ပြုံးမှုနဲ့မွေးရစေဝပြဿနာကလည်းလုံချုံရင်းနဲ့ဆက်နွယ်နိုင်တယ်လို့ဒေသခံတွေကပြောကြပါသေးတယ
်ဟုတ်တယ်အကိုကြီးမွေးရစေဝပြဿနာကတော့ဒီဒေသမှာနှခမ်းအောက်ပိုင်းနဲ့တောင်ပေါ်တွေမှာတော်တော်လေးကြဲကြဲပြန့်ဖြစ်နေတယ်ဒီဒေသရဲ့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ဒီနှခမ်းမျိုးရဲ့အတွင်းရေးမှူးဦးဆိုင်အောင်ဝင်းကလည်းဒီလိုပြောတယ်လေ။တ
ောင်ပေါ်ပိုင်းကကျွန်တော်တို့အဲ့ဒီအစိုးရပိုင်းကရောနောက်ပြီးတော့ပြည်သူလူထုရဲ့ပိုင်းရောနောက်နဲ့နဲ့ကင်အဖွဲ့စည်းတိုင်းရောအဲ့ဒီမွေးဆေးဝါးကိုဦးစားပေးပြီးတော့လုပ်နေတယ်။ဒီကနေသူတို့ကစီးပွားရေးတောင်ပေါ်မှာတော့အခုကတော်တော်လေးကျသွားပါတယ်။နောက်တမမူးကိုယ်တိုင်ကလည်းအဲ့ဒီရွာတွေဟာဘိန်းကင်းစိုက်တဲ့ဆိုရင်တီးတယ်ဆိုရင်တက်တရထောက်ထားမာနေဆိုရင်ဒီရွာကိုတေရွာလုံးမိရှုပ်ပြမယ်ဒါတက်ဆိုင်တဲ့သူတို့ပြည်သူစစ်ဌာနေပြည်သူစစ်တို့လည်းအားလုံးပြောထားပြီးလား
နောက်ဆုံးလက်နက်ကင်တိုက်ပွဲတွေအနေနဲ့ဆိုလဲတအန်းလက်နက်ကင်တပ်ဖွဲ့နဲ့အစိုးရစစ်တပ်အကြားတိုက်ပွဲတွေလည်းဒီနှစ်ပိုင်းမှာရာဂနဲ့နှိပါလောက်ပြင်းပြင်းဖြစ်လာတာပါဆင်းရဲပွဲတွေလုံနေချိန်မှာကြီးဖောက်တဲ့နေရာတွေကိုပြပါဆိုရင်ဒီရှမ်းမြောက်ဒေသကိုလည်းပြရမှာဖြစ်ပါတယ်ဒါကြောင့်လေဒီတစ်ပတ်မျော်လင့်နေထွေးညဉ့်ညဲအစီအစဉ်မှာရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့လေးကပြည်သူတွေရဲ့စကားသံတွေကိုတင်ဆက်ပေးကြတာဖြစ်ပါတယ်။သောတာရှင်များခင်ဗျာဒီတစ်ပတ်ရဲ့မျော်လင့်နေထွေးညဉ့်ညဲအစီအစဉ်ကိုဒီမှာပဲရန်နာမှာဖြစ်ပါတယ်။ရှင်းတစ်ပတ်မှာလည်းပြည်သူတွေရဲ့ညဉ့်ညဲမျော်လင့်ဆောင်စားနေတဲ့စကားသံတွေကိုဆက်လက်တင်ပြမှာဖြစ်ပါတယ်။ရှင်းတစ်ပတ်မှာပြန်လည်ဆုံစည်းကြသလားခင်ဗျာ
champion ရဲ့မြောက်ပိုင်းနှမ်ခမ်ဒေတာခန်ရဲ့တောကပွားစရာအခြေအနေတွေကိုကိုအောင်ရဲမောင်မောင်ကစူးစီးတင်ပြထားခဲ့တာပါရှင်။ VOA American အသံရဲ့တင်းငွေတွေနဲ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့2392318555လေးဖြစ်ပါရရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ16ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်မဲ့10နာရီထိအစီအစဉ်တွေကို line to meter 24 25 32 51အပြင် line lab meter 190ရောနေပြီးတော့လဲတိုးချက်ဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့တက်ကြီးစကားကဏ္ဍမှာ
ထူးခြားတာကသူတို့၃ရောင်လုံးဟာကွန်မြူနစ်တွေဖြစ်ခဲ့ကြတဲ့အတွက်သူတို့ဘဝတစ်ချောင်းလုံးမှာကွန်မြူနစ်ဆန့်ကျင်ရေးသမားတွေရဲ့မလိုမုန်းထားမှုတွေကိုနက်နက်နဲ့
ဆရာမောင်စွမ်းရည်ကဒီတပတ်ဘာအကြောင်းတွေပြောပြထားတယ်ဆိုတာမကြခင်ကြားကြရမှာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါရမယ်ပထမဆုံးအနေနဲ့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍမှာ NLD ပါတီအမတ်တွေကဦးအောင်တောင်းကိုကကွယ်ရာမန္တလေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မိုက်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒီကနေ့ရပိုင်ကြည်သူတွေစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ကတော့အရင်စက်မှုဝန်ကြီးဟောင်းလက်ရှိလွှတ်တော်အမတ်နဲ့ဒီကန်မျိုးပါတီရဲ့ဝိုင်းရင်အကြံပေးဦးအောင်တောင်းကိုအမေရိကန်အစိုးရက blacklist ကိုအမိနဲ့စီးရင်သွင်းလိုက်တာကိုပြည်ထောင်စုလွှတ်တော်ကကန့်ကွက်ခဲ့တယ်ဆိုတဲ့သတင်းမှာပိုပြီးအံ့အားတစ်ဆင့်ဖြစ်သွားစေတာကတော့လွှတ်တော်အတွင်းဆုံးဖြတ်ချိန်မှာဒေါ်စန်းစုကြည်နဲ့ NLD ပါတီကကန့်ကွက်မှုမရှိခဲ့တာရဲ့နောက်ပိုင်းဒေါ်စန်းစုကြည်ကိုယ်တိုင်အမေရိကန်အစိုးရရဲ့အဲ့ဒီကြေညာချက်ကိုသဘောမကျသလိုထုတ်ပေါ်ပြောဆိုမှုတွေရှိလာတဲ့အခါကြည်သူတွေကိုပိုပြီးအံ့အားတစ်ဆင့်ဖြစ်စေခဲ့ပါတယ်။အမေရိကန်ဆွေရကဥအောင်တောင်းကိုဘာကြောင့် blacklist စီးရင်ထည့်သွင်းခဲ့ရတာလဲ။လက်တလုံးဥအောင်တောင်းဘယ်လိုရည်တည်လှုပ်ရှားနေသလဲ။သွတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒေါ်စန်းစုကြည်နဲ့ NLD ပါတီရဲ့ရည်တည်ချက်အမှန်ကန်ပါရဲ့လားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်
။ American သမရရဲ့အုပ်ချုပ်မှုအာဏာ EO13448 အရာဆိုရင် American ပြည်ထောင်စုဗန္နာယီဝန်ကြီးဌာနတိပပိုင်ဆိုင်မှုများထိမ့်ချုပ်ရေးရုံးရဲ့ပိတ်ဆို့ကန့်သက်ခံရသူများစီးရင်မှာပြည်သူ့လွတ်တော်အမတ်ဦးအောင်တောင်းကိုအောက်တိုဘာလ31ရက်နေ့ကထည့်သွင်းလိုက်တာပါအမေရိကန်အစိုးရဟာဦးအောင်တောင်းကိုလူခွေရေးချိုးဖောက်မှုတွေလုပ်ကင်သူဖြစ်တယ်လက်ရှိမြန်မာနိုင်ငံရေးပြုပြင်ပြောင်းလဲရေးကိုနှေးကွေးအောင်ဟန်တားသူဖြစ်တယ်လူထုအတွင်အကျင့်ပြတ်ခြားဆားမှုမှာပါဝင်ပတ်သက်နေကြောင်းဖော်ပြပြီးတော့အခုလို blacklist စီးရင်သွင်းလိုက်တာပါဒါနဲ့ပတ်သက်လို့လူအများစုကတော့ဦးအောင်တောင်းကိုခုလို blacklist စီးရင်သွင်းတာနောက်တောင်ကြာနေပြီဖြစ်ကြောင်းဝေဖန်မှုတွေလည်းရှိနေတာပါအကြောင်းကတော့အရင်စစ်ဆိုးရဝင်ကြီးတွေဖြစ်ခဲ့ပြီးလက်ရှိလွတ်တော်အမတ်တွေဝင်ကြီးတွေဖြစ်နေကြတဲ့ဦးမောင်ဦးဦးစိုးသားဦးလွန်တီဦးသိန်းစောဦးတင်နိုင်သိန်းဦးလာထွန်းနဲ့ခရိုနီအမတ်တွေဖြစ်တဲ့ဦးခင်ရွှေဦးသေးဦးတို့လိုပုံကိုယ်တွေဟာ blacklist စီးရင်ထဲမှာပါဝင်ပြီးသားဖြစ်နေလို့ပါလက်ရှိဦးအောင်တောင်းရဲ့ရည်တည်လှုပ်ရှားမှုကိုကြည့်မယ်ဆိုရင်လေမြန်မာနိုင်ငံတွင်းနိုင်ငံသားဗန်တွေဝင်ရောက်ရေးကိစ္စဆက်သွယ်ရေးလုပ်ငန်းမှာနိုင်ငံသားကုမ္ပဏီကြီးတွေ operator အဖြစ်ဝင်ရောက်လုပ်ကိုင်ရေးကိစ္စတွေမှာပြင်းပြင်းထန်ထန်ဥဆောင်ကန့်ကွက်ခဲ့သူဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းဖြစ်ပေါ်ခဲ့တဲ့ဘာသာရေးဆန်တဲ့အကြမ်းဖက်မှုဖြစ်စဉ်တွေရဲ့နောက်ွယ်မှာပါဝင်ပတ်သက်တဲ့ဆိုပြီးကြေကြေပြင်းပြင်းသတင်းဖြစ်ပေါ်ခဲ့သူလည်းဖြစ်နေပြန်ပါတယ်။သူ့ရဲ့ပိုင်ဆိုင်ကြွယ်ဝမှုအလွန်များပြားပြီးလက်ရှိသူ့သားဦးနေအောင်ဟာလည်းကြီးမားတဲ့အစိုးရကန်ထရိုက်လုပ်ငန်းအများအပြားလုပ်ကင်ခွင့်ရရှိနေသူခရိုနီတထေးကြီးတဦးလည်းဖြစ်နေပါဗျ။ဒီအချက်တွေကိုစုံစမ်းထောက်လှမ်းပြီးအမေရိကန်အစိုးရဟာဥအောင်တောင်းကို blacklist စီးရင်သွင်းလိုက်ပုံရပါဗျ
။ပြောရရင်အမေရိကန်အစိုးရအနေနဲ့အရင်စစ်အစိုးရထိပ်သိမ်းခေါင်းဆောင်တယောက်ဖြစ်ခဲ့သူမှတ်တမ်းမကောင်းခဲ့သူလက်ရှိလည်းမှတ်တမ်းမကောင်းသူတယောက်ကို blacklist စီးရင်သွင်းတာသိစိတ်ကြေတဲ့ကိစ္စတော့မဟုတ်ပါဘူး။အဲ့လိုစီးရင်သွင်းခံရသူဟာဒီကန်မျိုးပါတီရဲ့ထိပ်သိမ်းခေါင်းဆောင်တယောက်ဖြစ်နေတာကြောင့်သူတို့ပါတီအကျိုးစီးပွားကိုကာကွယ်ဖို့ချွတ်တော်ကိုလွှမ်းမိုးထားတဲ့ဒီခံပြုခေါင်းဆောင်တွေနဲ့ပါတီဝင်တွေကအမေရိကန်အစိုးရရဲ့ကြီးညာချက်ကိုကန့်ကွက်ဖို့လှုပ်တာဟာလည်းစိတ်ကြီးမထူးဆန်းပါဘူးဒီလွှတ်တော်ဟာအရင်စစ်အစိုးရကစိတ်ကြိုက်ဖန်ပြီးကျင်းပပေးခဲ့တဲ့မျှတမှုမရှိတဲ့2010ယူကောက်ပွဲကတက်လာတဲ့အမတ်တွေနဲ့ဖွဲ့စည်းထားလို့ဖြစ်ပါတယ်ဆန့်ကျင်တာကချွတ်တော်ကိုခုလုံးလုပ်ပြီးကန့်ကွက်တဲ့လုပ်ရက်ကိုဒေါ်စန်းစုကြည်နဲ့ NLD အမတ်တွေကပါဝေဖန်ကန့်ကွက်မှုမလုပ်ခဲ့တာပါပဲ
ဒီလိုကန့်ကွက်မှုမလုပ်နိုင်တာဟာ လွတ်တော်တွင်မဲခွဲတာမျိုးမဟုတ်ပဲကန့်ကွက်လိုသူရှိပါသလားဆိုပြီးမေးလို့လောက်ရကန်ရခက်ခဲတာကြောင့်ဒီအတိုင်းထောက်ခံတဲ့သဘောနေလိုက်ရတယ်ဆိုပြီးစင်ကြေပေးခြင်းလဲပေးလို့ရပါတယ်ဒါပေမဲ့နောက်ပိုင်းဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်မှာတော့အမေရိကန်အစိုးရရဲ့ဒီကြေညာချက်ဟာ NLD ပါတီနဲ့တိုင်ပင်ပြီးလောက်တာမဟုတ်တဲ့အကြောင်းအမျိုးသားရင်ကြားစစ်ရေးကိုလုပ်နေတဲ့အချိန်မှာနောက်ကျောင်းပြန်လာတွေကိုတိတ်ပြီးစိတ်မပါဘူးအမေရိကန်အစိုးရရဲ့ဒီကြေညာချက်ဟာဘသူကိုမှအကျိုးမပြုဘူးဆိုပြီးဖြေခဲ့တာကြောင့်ပြည်သူတွေအံ့အားသင့်ခဲ့ကြတာပါတကယ်တော့အမေရိကန်အစိုးရဟာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးသူ့သဘောထားကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်အစိုးရအနေနဲ့လာမယ့်2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိစွာကျင်းပပေးရေးတိုင်းရင်းသားတွေနဲ့အပြစ်ခက်ရက်စဲပြီးငြိမ်းချမ်းရေးတည်ဆောက်ရေးလူခွင့်ရေးလေးစားလိုက်နာရေးတွေပဲဖြစ်ပါတယ်။အဲ့ဒီအထက်မှာလာမယ့်2015ရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲကာလမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားလာမယ့်အရေးစိုးရိမ်ပူပန်မှုလည်းရှိနေတာပါ။ဒီအချက်လက်တွေကြောင့်ဥအောင်တောင်းကို blacklist စရင်တွင်လိုက်ပုံရပါတယ
်။ဒါနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်နဲ့ NLD ပါတီဘက်ကလုံနိုင်တာကအမေရိကန်အစိုးရကြီးညာချက်ကိုမထောက်ခံရင်တော့စိတ်စိတ်နေလိုက်ဖို့ပါပဲ။အကြောင်းကဒါအမေရိကန်အစိုးရရဲ့လုပ်ရဖြစ်နေတဲ့အတွက်ကြောင့်ပါ။အခုတော့ပြည်သူများစုကြီးကမုန်းနေပြီးအရင်ကလည်းနာမည်မကောင်းပြည်တွေပေါ်လည်းမကောင်းလက်ရှိမှာလည်းတိုင်းပြည်ကောင်းရမွေးရလုတ်ကင်ဆောင်ရနေတာမတွေ့ရသေးတဲ့ဒီခေတ်ကောင်းဆောင်တယောက်ကိုသူ့ပါတီနဲ့သူ့ပါတီကလွှမ်းမိုးထားတဲ့တွတ်တော်ကအကာအကွယ်ပေးတဲ့ကိစ္စမှာအလိုလိုလိုပါဝင်ပါလိုက်တဲ့ကိစ္စဒီလိုလိုအတွက်အမြင်မရှင်းစရာဖြစ်လာပါပဲဒီလိုရကြောက်ဒေါက်ဆန်းစုကြည်နဲ့ NLD ပါတီဟာလွတ်တော်အုပ်စုရဲ့ပြည်ခရီးပါတီခေါင်းဆောင်တွေနဲ့ဆက်ဆံရေးကောင်းမှုအတွက်အမေရိကန်အစိုးရရဲ့မြန်မာဒီမိုကရေစီအရေးအားပေးထောက်ခံနေမှုကိုကန့်ကွက်တယ်လို့ဖြစ်မနေဘူးလားဒီလိုရဲ့ဆန္ဒသဘောထားကိုလက်လျှူရကြမနေဘူးလားဆိုတာကျန်တဲ့စဉ်းစားပုံစံဖြစ်မှာကြောင့်ကြားလိုက်ရပါတယ်
သတင်းစာစီယာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်ကိုတင်ဆက်ပေးခဲ့တာပါရှင်။ VOA American အတန်းကနေသတင်းတွေနဲ့ညဖက်အတန်းလွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်အတန်းလွင့်နေပါရယ်။ VOA ကနေအခုအတန်းလွင့်တဲ့တနားရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီထိအစအဆုံးပြန်ပြီးနားဆင်နိုင်ပါရယ်ရှင်။ခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတနာကျော်တင်ဆက်ထားတဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးပြောပြပေးသွားခြင်းပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းများဆွပြီးတော့ခေါင်းစဉ်တက်ပြီးတော့ရေးလာတဲ့သောရရှင်ဟန်ပြည်ဖြိုးရဲ့စာတို့လေးမှာတော့သတင်းတွေကိုဖတ်ရလို့မျက်စိနာပွင့်ပါတယ်။တိကျတော့လည်းဖတ်ရကြုံနဲ့တာပေါ့။VOA ကိုကျေးဇူးတင်ပါတယ်ဗျာဆိုပြီးကျေးဇူးတင်စာစာတို့လေးတစ်စောင်ရေးလာပါတယ်ရှင်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဗုဒ္ဓဝိဟာရကသောရရှင်ဖုံဖုံဦးစင်တပါဖြစ်ပါတယ်ဦးစင်အရဟံရေးလာတာကတော့ရွှေဝါရောင်တော်လန်ရေးတဲ့က VOA ကိုနားဆင်မိတာအခုထိပါပဲဆိုပြီးရေးလာပါတယ်ရှင
် VOA ကဦးစင်ပေးပို့လိုက်တဲ့စာကိုတင်ပြပေးလို့ကျေးဇူးတင်ပါတယ်ဝမ်းလည်းဝမ်းသာပါတယ်ဦးစင် VOA ကိုနားထောင်တာကတော့2017မှာရွှေဝါရောင်တော်လန်ရေးဖြစ်ခဲ့ကြပါအဲ့ဒီတော့ကရန်ကုန်မှာပါစစ်တပ်ကဖုန်ကြီးကျောင်းတွေကိုညဘက်ဝင်ဖမ်းတော့မနက်မိုးလင်းတာနဲ့ VOA ကိုကြည့်လိုက်တာနဲ့အဲ့ဒီသတင်းတွေကိုကြားရပါတယ်။ဒါကြောင့်အချိန်နဲ့တပြေးညီတင်ပြပေးတဲ့ VOA ကိုအခုတက်တီနားထောင်ပြစ်တာပါ။ပြီးတော့နောက်တစ်ခုပြောချင်တာက VOA ရဲ့ email လိပ်စာကိုအင်္ဂလိပ်စာနဲ့ပေါင်းပြီးတော့ပြောပြပေးစေချင်ပါတယ်။ VOA ကို email ပို့ချင်တဲ့သူတွေလွယ်လွယ်ကူကူနဲ့ပို့လို့ရအောင်ပါ။ VOA မိသားစုတွေဒီထက်မကသတင်းတွေကိုမှန်ကန်စွာအချိန်နဲ့တပြေးညီတင်ပြပေးနိုင်ပါစေ။ကျမ်းမာပျော်ရွှင်စွာနဲ့ဘဝကိုရှောက်လန်းနိုင်ကြပါစေ။
ရခိုင်ပြည်နယ်ကြောက်တော်မြို့ဗုဒ္ဓဝိဟာရကစာရေးလာတဲ့ဖုံဖုံအရဟံဖြစ်ပါတယ် VOA ကနေပြီးတော့ Radio အစီအစဉ်နဲ့အပြင်ရုပ်မြင်သံကြားအစီအစဉ်ကိုလည်းနေ့စဉ်တိုက်ရိုက်ထုတ်လွှင့်ပေးနေတာကိုဒီဥစဉ်သိမယ်ထင်ပါတယ်ဒီဥစဉ်မေးထားတဲ့ VOA email လိပ်စာကိုလည်းအခုတခါတဲ့အင်္ဂလိပ်လိုပေါင်းပြီးတော့ပြောပြပါဆိုလို့ပြောပြပေးကြပါတယ်ရှင် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စလုံးပေါင်းက burmese@ ပြီးတော့ voanews.com ဖြစ်ပါလေရှင်။ VOA ကိုအခုလိုအီးမေးလ်နဲ့အဆင်ပြေလဲအီးမေးလ်ကပို့လို့ရတယ်လို့မျိုးမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့စာရိုက်ကြီးကိုလည်းကျမတို့ကြီးညာတဲ့စာရိုက်တက်တာအမှန်ကိုလိမ့်မှုပြီးတော့အစာပို့နိုင်ပါတယ် VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဗီဒီယိုကိုရေးလာကြတဲ့စာရီထဲမှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီကိုလည်းဗီဒီယိုကလက်ခံရရှိတာပါအဲ့ထက်ကစာတစ်စောင်ကိုဒီတစ်ပတ်ပြောပြပေးခြင်းပါတယ်သောရရှင်ကိုမိုးကျော်ကတော့အခုတလောထွက်နေတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့စိုးရိမ်လို့ပါဆိုပြီးတော့အခုလိုမျိုးစာရေးပြီးတော့သူ့ရဲ့အမြင်ကိုလွတ်လွတ်လပ်လပ်ရင်းဖွင့်လာပါတယ
်အစိုးရကတော့ဝန်ထမ်းတွေကိုလစာတိုးမယ်ဆိုပြီးတော့လှုပ်ချလိုက်ပြန်ပါပြီပြည်သူတွေကတော့ခါစီခံကြအောင်ပါပေါ့လာစာတူတော့ကုံစင်းနှုံးနေတက်အခွန်တွေတိုးကောက်အခွန်တွေကလည်းစည်ရင်ရှိသူတွေပဲတိုးကောက်စည်ရင်ရှိသူတွေတောင်မမျှမတစည်ရင်မရှိသူတွေကြတော့လက်စားချစားမှုတွေကဒုနဲ့ဒဲနဲ့ကုန်းထုတ်စွန်းအားနဲ့လူသားအရင်းမြစ်တွေကြတော့လေဖွံ့ဖြိုးတိုးတက်မလားပြောလိုက်ကြတဲ့တရားဥပဒေစိုးမိုးရေးအစိုးရကလည်းတရားဥပဒေစိုးမိုးရေးပြည်သူကိုယ်စားလှယ်ကြီးတွေကလည်းတရားဥပဒေစိုးမိုးရေးပါတီကြီးငယ်တွေကလည်းတရားဥပဒေစိုးမိုးရေးနိုင်ငံရေးသမားအဖွဲ့ပေါင်းစုံကလည်းတရားဥပဒေစိုးမိုးရေးပြည်သူတွေကလည်းတရားဥပဒေစိုးမိုးရေးဆိုပြီးတော့ပြောလိုက်ကြတာလက်တွေ့အခြေအနေမှာတော့တော်တော်များများကတရားဥပဒေတွေကိုကိုယ်တိုင်ချိုးဖောက်နေကြတယ်အခုလည်းအစိုးရကလစာတိုးပြီးတော့တရားဥပဒေချိုးဖောက်လိုက်ပြန်ပြီဒီတရားဥပဒေချိုးဖောက်မှုကြီးရဲ့နောက်ဆက်တွဲပြဿနာတွေကိုတော့ပြည်သူအများစုကတော့ခါးစီးပြီးတော့ခံကြရအောင်မှာဖြစ်ပါကြောင်း VOA ကနေလွတ်လပ်စွာရင်ဖွင့်လိုက်ရပါတယ်
သောရရှင်ကုံမိုးချုပ်ကအခုမြန်မာနိုင်ငံမှာနောက်ဆုံးထွက်နေတဲ့ကောလာဟလတစ်ခုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးခြင်းပါတယ်။ဒီသချင်းလေးကတကယ်တမ်းကျတော့ VOA ကျမတို့အစီအစဉ်ကနေထုတ်လွှင့်ပေးတာသချင်းလေးဖြစ်ပါတယ်။အသေးတော့မကြာလှသေးပါဘူး။ဒါပေမဲ့အခုရန်ကိုဒီ Billboard Hot ဖြစ်ဆုံး10နံပါတ်10ပေါ့တရားစီးရင်တွေကထိတ်ဆုံး10နံပါတ်10စီးရင်တွေမှာအကြိုက်ရှိနေတဲ့သချင်းလို့မလို့ပြန်ပြီးတော့ထုတ်လွှင့်ပေးခြင်းတာပါ။ဒီသချင်းလေးကတော့ဒီဇူလိုင်လ26ရက်နေ့မှာပဲ Billboard Hot ဖြစ်ဆုံး10နံပါတ်100စီးရင်တွေကိုနံပါတ်84အဖြစ်နဲ့အစပြုဝင်ရောက်လာတဲ့သချင်းလေးဖြစ်ပါတယ်။ All About Bass Megan Trainor ဒီဆိုထားတဲ့ All About Bass ဆိုတဲ့သချင်းဖြစ်ပါလိမ့်ရှင်။ဒီသချင်းကဒီဇူလိုင်လကုန်ကန်နီးလောက်မှာဒီ Billboard Hot ဖြစ်ဆုံး100စီးရင်တွေကိုဝင်လာပြီးတော့ဩဂုတ်လလေဩဂုတ်လ26ရက်နေ့မှာတော့အဆင့်28ကနေပြီးတော့နံပါတ်8ထဲကိုဝင်ရောက်လာပြီးတော့ဒီပထမဦးဆုံးအဖြစ်နဲ့ Billboard Hot ဖြစ်ဆုံး10နံပါတ်100စီးနဲ့မှာထိဆုံးနံပါတ်10ထဲကိုဝင်လာပါနောက်သတင်းပတ်မှာတော့နံပါတ်5နေရာကိုရောက်ပါတယ် September 20မှာတော့သူကနံပါတ်1နေရာ Billboard Hot ဖြစ်ဆုံး10နံပါတ်100စီးနဲ့မှာနံပါတ်1ထိဆုံး Hot ဖြစ်ဆုံးသချင်းဖြစ်နေရှိနေတာပါအဲ့ဒီလိုမျိုးဒီတက်လိုက်ကြလိုက်နေနေရာနေပြီးတော့အခုလောလောဆယ်အခုချိန်November 1 တတိယဘက်မှာတော့ဒီသချင်းကနံပါတ်1နေရာမှာရှိနေပါတယ်ရှင် Billboard Hot ဖြစ်ဆုံး10နံပါတ်100ဆင်းနဲ့မှာနံပါတ်1ရောက်နေတဲ့ All About Bass ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော် Because you know I'm all about that bass about that bass no trouble I'm all about that bass no trouble I'm all about that bass no trouble I'm all about that bass 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 Yeah, it's pretty clear. I ain't no size 2, but I can shake it like I'm supposed to do. 'Cause I got that boom boom that all the boys chase, and all the right junk in all the right places. I see the magazine working out Photoshop. We know that ain't real. Come on, now make it stop. If you got beauty, just raise them up. 'Cause every inch of you is perfect from the bottom to the top. Yeah, my mama, she told me. No trouble, I'm all about that bass, no trouble. I'm all about that bass, no trouble. I'm all about that bass, hey. I'm bringing booty back, go ahead and tell them skinny back. No, I'm just playing, I know y'all think you're fat. But I'm here to tell you, every inch of you is perfect from the bottom to the top. She says boys like
cause you know I'm all about that bass, about that bass, no trouble. I'm all about that bass, about that bass, no trouble. I'm all about that bass, about that bass, no trouble. I'm all about that bass, about that bass.
ထွေနဲ့ပြီးဆိုထားတဲ့ all about base ဆိုတဲ့တချင်ကိုတော်ရရှင်နေနားဆင်ခဲ့ကြရတာပါရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေကိုမြန်မာတချင်လေးတစ်ပုဒ်နဲ့လည်းမေတ္တာတည်းလက်ဆောင်အဖြစ်နဲ့ထုတ်လွှင့်ဖြော်ပြပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရရှင်ရဲ့အရင်ဖွင့်စာတွေကိုအချိန်ရသလောက်ပြောပြပေးခြင်းပါတယ်။ပထမဦးဆုံးပြောပြခြင်းနဲ့တော်ရရှင်တယောက်ရဲ့စာကတော့ဒီစာကအော်တိုဘာလအစပိုင်းလောက်မှာရောက်ထားတဲ့စာပါ။ရက်ွက်နေပြည်သူများဆိုတဲ့တော်ရရှင်ကကျွန်တော်ကဗမာလူမျိုးထေရဝါဒဗုဒ္ဓဘာသာကိုးကွယ်သူစစ်စစ်ပါဆိုပြီးတော့အရင်ဆုံးစကားပလင်ခံရစီဆိုပြီးတော့သူကအခုလိုရင်ဖွင့်လာပါတယ်
။ကျွန်တော်တို့ဗုဒ္ဓဘာသာလူမျိုးတွေကတော့ဝါဒင်းသုံးလပြီလို့သတင်းကြွပြီပေါ့။ကျွန်တော်မိသားစုတက်ကတော့ဝစ်ကြွသွားပါပြီ။ဘာဖြစ်လို့ဒီလိုပြောရလဲဆိုတော့ဝါဒင်းသုံးလမှာဗျာဖွင့်လိုက်ကြတဲ့ loudspeaker အတန်တွေအလှခံတွေဒါတွေကတီးခံလို့ရပြီမဲ့အစိုးဆုံးကတော့မငက်စော၃နာရီမထိုးခင်ကစပြီးတော့ loudspeaker ကြီးတွေအတန်ကုန်ဖွင့်ပြီးဘုံတော်တချင်းဖွင့်တာတွေစွန့်ချက်ရန်ထဖို့ရက်ကွက်လမ်းတွေထဲမှာကြီးစီထုပြီးတော့လူအုပ်စုနဲ့အော်ဒါတွေပါပဲကျွန်တော်မိသားစုကလမ်းမကြီးနဲ့လမ်းစုံမှာနေတော့ဒီဒုက္ခကိုအကြီးကျယ်ခံရတာပါပဲလူကြီးတော်မှမခံနိုင်တော့တာခလေးကကြားမရည်မကောင်းတော့ပူဆိုးတာပေါ့နောက်ပြီးတော့ခလေးကဆံမွေးဘက်ကလည်းဖြစ်နေတော့အလွန်ကိုအရေးကြီးပါတယ်ကျွန်တော်လမ်းထဲမှာကလည်းအသက်80ကျော်နေသေးမလားညသေးမလားမသိတဲ့နေမကောင်းတဲ့တက်ကြီးရွယ်ကိုနှစ်ယောက်ပြင်အခြားတက်ကြီးရွယ်တွေလည်းရှိတော့ပူပြီးတော့ဆိုးတာပေါ့ဒါကြောင့်မလို့လူကြီးကိုပြောတော့လည်းမရတဲ့အပြင်အဲ့ဒီနေမနဲ့မှဆိုလို့ရှိရင်အင်ကောင်းရင်တဲ့တဲ့လာရက်ပြီးတော့ပို့ပြီးတော့အတန်ကုန်ကြီးစီထုပြီးတော့အတန်ကုန်ဝိုင်းအော်တာပဲဒါနဲ့ကျွန်တော်တို့မိသားစုလည်းမပြောရတော့ပဲဝစ်ကြွေးပေါ့ကွာဆိုပြီးတော့အကုသို့မရအောင်အဲ့ဒီနေ့ဆိုရင်ဖျားထပြီးတော့ရှ िख ိုးပြီးတော့ကုသို့ယူပါတယ်ခလေးကတော့အတင်းချော့ပြီးတော့အမေကတိတ်တယ်အရေးပြက်လို့အယောင်းဝယ်တွေမှာအမှားယွင်းဖြစ်တယ်စိတ်မကြည်တော့ဒေါသတွေမထိန်းနိုင်ဘူးတိကျန်စိတ်တွေကလည်းနေတယ်အခုတော့သတင်းလဲကျွတ်သွားပြီဆိုတော့ကျွန်တော်မိသားစုနဲ့အခြားဒီဒုက္ခတွေကိုကြိတ်မိပြီးတော့ခံရတဲ့သူတွေအဖို့ကတော့ဝစ်ကြွတ်သွားပြီလို့ပဲပြည်သူကိုယ်စားလှယ်ကြီးများကိုပြုပြင်နိုင်ဖို့လေးစားစွာနဲ့တင်ပြလိုပါတယ
်ဗုဒ္ဓဘာသာစစ်စစ်ဖြစ်ပေမဲ့လည်းသူမှာဒီကံစိတ်တွေနဲလာရပါပြီဆိုပြီးတော့ဒီရက်ခွက်နေပြည်သူများဆိုပြီးတော့သောရရှင်တယောက်စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ် VOA ရဲ့တိကျသောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးပါမယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုတော့သောရရှင်တွေကိုမေတ္တာတေးလက်ဆောင်တစ်ပုဒ်နဲ့ဖြောပြပေးကြပါတယ်အေးတချင်မထုတ်လွင်ခင်မှာတော့တချင်တောင်းလာတဲ့သောရရှင်ရဲ့အစာလေးကိုပြပြပေးကြပါလေ။အော်စာတော့မဟုတ်ပါဘူးဒီသောရရှင်က VOA ကိုကိုရိုင်းတယ်လီဖုန်းဆက်ပြီးတော့ဒေးတောင်းလာတာပါ။သူကမြန်မာနိုင်ငံထဲကနေကိုရိုင်းတယ်လီဖုန်းဆက်လာတာဖြစ်ပါလေ။တမူးမျိုးကမအေးဖြူကစင်ကာပူကညီမလေးမေသူတွဲဆိုပြီးတော့ဒီသောရရှင်တချင်တောင်းလာပါလေ။ Irene စင်မာမြင့်တီဆိုထားတဲ့အချစ်တွဲဆိုတဲ့တချင်လေးထုတ်လွင်ပေးပါဆိုပြီးတော့တယ်လီဖုန်းဆက်ပြီးတော့တောင်းဆိုလာတာပါ။ဒါမင်းကျမကအခုသချင်းထုတ်လွှင့်ပေးမလို့ဒီသချင်းရှာလိုက်တော့ Irene စင်မာမြင့်ရဲ့အချစ်အတွက်ဆိုတဲ့ခေါင်းစဉ်နဲ့ဘယ်သချင်းကမှရှာလို့မတွေ့ပါဘူးရှင်။ဒါပေမဲ့တယောက်ထဲအတွက်ဆိုတဲ့သချင်းလေးတစ်ပုဒ်တော့ရှာတွေ့ပါရဲ့ရှင်။ဟိုဒီ Irene စင်မာမြင့်တည်ဆိုထားပြီးတော့အတွက်ဆိုတဲ့ဟိုသချင်းခေါင်းစဉ်ထဲမှာပါတဲ့သချင်းကလည်းဒီသချင်းပဲရှိလို့ကျမဒီသချင်းကိုထုတ်လွှင့်ပေးဖို့ရွေးချယ်လိုက်ပါတယ်နော်။မှားသွားရင်တော့ခွင့်လွှတ်ပါဒါမှမဟုတ်လည်းသချင်းခေါင်းစဉ်အမှန်လေးကိုကျမကိုပြန်ပြောပေးပါရှင်။ဒီတော့ဒီတပတ်ဒီသောရရှင်အာ Irene စင်မာမြင့်တဲ့သချင်းလေးတစ်ပုဒ်တောင်းဆိုရဲဆိုတော့ဒီ Irene စင်မာမြင့်ရဲ့တယောက်ထဲအတွက်ဆိုတဲ့သချင်းလေးကိုမြစ်တာတေးလက်ဆောင်အဖြစ်နဲ့ထုတ်လွှင့်ပေးချင်ပါတယ်။ဒီတေးတောင်းတဲ့သောရရှင်တမူးမျိုးကမတ်အေးဖြူရောတေးချစ် VOA သောရရှင်နေအားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော် Good catching me the man
မာမြင့်တည်ဆူထားတဲ့တယောက်ထဲအတွက်ဆိုတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေနားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
တနာကျော်ရဲ့မြန်မာပြည်မပေးစာများကဏ္ဍကိုတင်ဆက်ခဲ့တာပါရှင်ဒီအစီအစဉ်ကိုအခုလိုတင်းငွေနေညနေပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီပြန်လည်ထုတ်လွှင့်ချက်ကတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ် VOA ကိုလည်းစာရေးသားဆက်သွယ်ကြပါအောင်ရှင်အခုတော့တက်ကြီးစကားအစီအစဉ်မှာတော့ဆရာမောင်ဆိုင်းရီကသူဖတ်ခွင့်ရခဲ့တဲ့စာအုပ်အချို့အကြောင်းဝေမျှထားပါတယ်နားဆင်ကြရအောင်ပါရှင်
ရဲ့ပညာရေးဘဝအတွေ့အကြုံလေးတွေကိုဒါအောင်မြအဝေမြပြောပြနေခဲ့ပါတယ်အခုကြားဖောက်ပြီကျွန်တော်ဖတ်ဖြစ်ခဲ့တဲ့စာအုပ်တစ်ခုအကြောင်းကိုပြောပြခြင်းပါတယ်အမျိုးသူစာအုပ်သုံးခုအကြောင်းဖြစ်ပါတယ်သမီးအောင်ဆန်းစုကြည်ကအဖဘုံဆန်းအကြောင်းသမီးဒေါက်တာသင်လက်ရာကအဖဘိုလ်လက်ရာအကြောင်းသမီးဒေါက်တာလှကျော်သောကအဖဘိုလ်ကျော်သောအကြောင်းတို့ကိုအတိအကျဒီရေးသားပြပြထားကြတဲ့စာအုပ်သုံးခုကိုကျွန်တော်အခွင့်ပြုခဲ့ရပါတယ်ဘုံဆန်းဟိုလက်ရဘူကျော်စောတို့ဟာရဲဘော်တုံးကြိတ်ထဲမှာအထူးကျွမ်းဝင်ရင်းနှီးခဲ့ကြသူတွေဖြစ်တယ်လို့ရဲဘော်တုံးကြိတ်ဝင်မဖြစ်ခင်ကလည်းဆရာကြီးတခင်ကတော်မိုင်းဦးစီးခဲ့တဲ့ဒုဗမာအစီယုံဝင်တခင်များဖြစ်ခဲ့ကြပါတယ်တခင်အောင်ဆန်းတခင်လာဖေးတခင်ရွှေတဲ့ထူကြတာကသူတို့သုံးယောက်လုံးဟာကွန်မြူနစ်တွေဖြစ်ခဲ့ကြတဲ့အတွက်သူတို့ဘဝတစ်လျှောက်လုံးမှာကွန်မြူနစ်ဆန့်ကျင်ရေးသမားတွေရဲ့မလို့မုန်းထားမှုတွေကိုနက်နက်နဲ့ခံခဲ့ကြရရှာပါလေ။ဒီပုံမှာအစီအုံမှာတခြားသူငယ်တစ်ခုကတော့တခင်ဘတ်ဆိုင်လိုကောင်းဆောင်တဲ့တခင်အုပ်စုဖြစ်ပါလေ။ဟိုဒီဝင်းဟာတခင်ဘတ်ဆိုင်အုပ်စုကိုကိုးစားသူတွေတူပါ။လို့ရရင်ရပြီးဖတ်ထပ်လာတဲ့မှာဆိုရှယ်လစ်အုပ်စုကဘူတိုးအောင်ဆိုင်ရဲ့ဘယ်လက်ရုံညာလာရုံတပွဲဖြစ်တဲ့ဘိုလက်ရံနဲ့ဘူကျော်စောတို့ကိုဆန့်ကျင်ပြီးဘူနေဝင်းကိုခြေရန်တင်မှုအထောက်ခဲ့ကြပါလေ။ဆိုရှယ်လစ်ကောင်းဆောင်များကတော့ဦးကြီးဦးကျော်ရင်းရဲ့ဘောအောင်ကြီးတို့ဖြစ်ပါလေ။လူလိုက်ရခေဗမာတပ်မတော်တမိုင်းဟာတွင်းရေးရဘိုလ်အရာဘူကျော်သောကိုမလို့မုံတာဖဲ့ထုတ်ဖို့ကြိုးစားခဲ့တဲ့တမိုင်းဖြစ်နေပါတွေ့ရပါလေ။ခုစာအုပ်ကိုရေးတဲ့ဒေါက်တာလှကျော်သောဟာဟာကျင်ဘူကျော်သောနဲ့တသက်လုံးအနီးကနေလာခဲ့သူတူဖြစ်ပြီးဟာကျင်လိုပဲအမတ်အစုအရေးအသားဝါဒနာပါသူဖြစ်ပုံရပါလေ။ဘူကျော်သောဟာသူရဲ့အထောက်ပတ်တီကိုသူကိုယ်တိုင်တက်နိုင်ငံများရေးခဲ့ပြီးဖြစ်ပေမဲ့ထို့ကမိကြံခဲ့ပါတဲ့တချို့ကလည်းဒီဘက်မှာအစီအစဉ်ချာချိနေကြသေးတော့သိအစိုးရညွှန်ညံမှာနောက်ထပ်မှာစိုးရိမ်လို့တမင်မင်းကြီးပဲခံထားခဲ့ရပါတဲ့ဒီလိုကြံနေတာတွေရောခြံနေတာတွေကိုသူနဲ့အမြဲမကွာရှိနေတဲ့အမိလက်ကျော်သောကိုစမိတိုင်းကြောပြခဲ့ဘူးပါတဲ့ကျောင်းသားတို့တမိဖြစ်သူကဇမဆက်ရရေးကျင်သောဖြစ်ဖြစ်အကြောင်းများဆိုပြီးစာအုပ်တို့ရေးသားထုတ်ဝေလိုက်ပါတယ်ဝလာတော့သုံးမတို့ကလေးတွေဖြစ်နေရေးကြတာတွေဒီပါတချို့ကိုလူကြီးလေးတွေနဲ့သုံးမကောင်းတင်တက်ပါလေဥပမာဟိုရန်အောင်ဟိုလက်ရဟိုစိတ်ပြဟိုနေဝင်းဟိုအောင်ကြီးဒေါက်တာပတ်တန်းစသဖြင့်ဖြစ်ပါလေတချို့သုံးမတွေကိုဖြစ်ရစစ်စစ်များလေကောင်းတင်တက်ပါလေဥပမာ DIA DDA ကျောက်ဖြူတိုက်ပွဲ SA တိုက်ပွဲမင်းမျိုးမင်္ဂလာတုံးစသဖြင့်ဖြစ်ပါလေအလုံးကိုပေါ့ပေါ့ပါပါလေးပဲရေးထားပါတယ်ထူကြတာကပေါ့မတိုင်းမှာဝေဖန်ချက်သုံးသက်ချက်လေးတွေနဲ့အောက်ချက်ဆွဲပြထားတာပါပဲတကယ်တော့ကိုကျော်သောပုံနေဝင်းတို့ရဲ့သုတ်ပတ်တိများဟာဗမာလွတ်လပ်ရေးလှုပ်ရှားမှုသမိုင်းနဲ့ဆက်ဖြစ်တော်လှန်ရေးသမိုင်းရဲ့အစိတ်ပိုင်းဖြစ်တယ်လို့တမတော်သမိုင်းဒီလိုတဲ့သမိုင်းလေးဖြစ်နေပါတယ်သူတို့နဲ့ပတ်သက်တဲ့တခင်ကိုယ်တော်မိုင်းတခင်လူတခင်စိုးတခင်တန်းထုံဦးကျော်ကြီး
တခင်ဖန်ပြန်စတဲ့ပုဂ္ဂိုလ်တွေဟာလည်းသမိုင်းဝင်ပုဂ္ဂိုလ်တွေပါပဲသူတို့အကြောင်းရယ်တွေဟာသမိုင်းသင်္ကန်းသားတွေပါမှတ်သားကြလည်းကောင်းတောင်ရည်သားကြီးကြီးတွေလည်းကောင်းလာပါတယ်ဒီတော့မှအကြီးကန်သောင်းသုံးဖို့ဇက်လိုက်ကကိုကျော်စောပါဂုံးရုပ်ပုံနာကဘုရင်ဝင်းဘောင်ကြီးတို့ပါကိုကျော်စောဟာပစ်စ်ကျော်လာရင်ရုပ်ကြီးမောင်းထုံရင်စသည်တို့မှစိတ်ဆုံးကပါဝင်တဲ့သူတို့ပါတရေကောင်းကိုဖန်ဆီးထောက်ချအလုပ်ထုတ်ကိုဆိုရှယ်မီဒီယာကကြိုးစားခဲ့ကြပါတယ်။မကောင်းကြံသူဘုံအောင်ကြီးလည်းပဲတမတော်ကိုစိတ်နဲ့တောင်မပြေမှန်းနဲ့လို့အတန်ကုန်သိရင်သမုသာအောင်ကြီးနာမည်နဲ့သမိုင်းမိုက်ပုံတွေကိုရောက်သွားခဲ့ကြပါတယ်။လူငယ်တွေမအားအောင်ဖတ်ဖြစ်စေချင်ပါတယ်။ကျွန်တော်မောင်ဆိုင်သာခင်ဗျာ
။ဆရာမောင်စွမ်းရည်ရဲ့တက်ကြီးစကားတက်ငယ်ကြကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်ဒီအစီအစဉ်ကိုအခုလိုတင်းငွေနဲ့ညနေပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီပြန်လည်ထုတ်လွှင့်ချက်ကတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်မနေ့ဖြန်တင်းလာနေမနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်လည်နားဆင်ကြမှာပါလိုင်းတိုမီတာ30 40 48 50တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်VOA ကနေအခုအတန်လွင့်နေတဲ့တနင်္လာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါရရှင်အခုထုတ်လွှင့်ပေးနေတဲ့တင်းငွေနေညဖက်အစီအစဉ်အဆုံးမသက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုသားညုံကကြီးညာပေးပါမယ်ရှင
်အဲစစ်သွေးကြောဖွဲ့ဟာသူတို့ဖမ်းဆီးထားတဲ့အမေရိကန်အကူအညီပေးရေးဝန်ထမ်းအဗ်ဒူရာမန်ကစ်ဆက်ကိုခေါင်းဖြတ်တတ်လိုက်ပြီးဆိုပြီးတော့တင်းငွေနေနဲ့အင်တာနက်ပေါ်တင်တဲ့သူတို့ရဲ့ဗီဒီယိုဖိုင်တစ်ခုမှပြောထားပါတယ်သူတို့ထုတ်ပြန်တဲ့ဒီဗီဒီယိုဖိုင်ဟာအမှန်ဟုတ်မဟုတ်ဆိုတာကိုဖြစ်နိုင်တဲ့အများဆုံးသိနိုင်မှုတွေအမေရိကန်ထောက်လိုင်းရေးအဝင်ဝိုင်းကစုံစမ်းဆောင်ရနေတယ်ဆိုပြီးတော့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရမျိုးသမီး Benedict Meehan ကပြောပါတယ်အသက်26နှစ်အရွယ်ရှိပြီဖြစ်တဲ့ Abdul Rahman Gissett ဟာ American စစ်သားဟောင်းတူဖြစ်ပြီးတော့ဆီးရီးယားနိုင်ငံတွင်လူသားချင်းစာနာကူညီမှုလုပ်ငန်းတွေမှာလုပ်ကိုင်ဆောင်ရနေစဉ်လွန်ခဲ့တဲ့13လလောက်ကဖမ်းဆီးခံရတာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းပြည်ခောက်ကိုဆုံးသက်ရေးမှာနိုင်ငံတကာသဘောတူညီချက်တွေဥပဒေတွေကိုဆက်ပြီးတော့ချိုးဖောက်နေမယ်ဆိုလို့ရှိရင်ရုရှားနိုင်ငံဟာနိုင်ငံတကာတိုင်းဝိုင်းတဲကခွဲထွက်နေတဲ့အထူးကြံနိုင်ငံတစ်ခုဖြစ်လာလိမ့်မယ်ဆိုပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဒီနေ့တင်းနူနေနေဩစတြေးလျနိုင်ငံဘရစ်ဘိန်းမြို့မှာကျင်းပတဲ့ဒီစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးစည်းဝေးအဆုံးသတ်မိန့်ခွန်းမှာသမ္မတအိုဘားမားကအခုလိုမျိုးပြောဆိုသွားတာဖြစ်ပါတယ်။နောက်နိုင်ငံတကာမှာတော့ပြည်တွင်းကုန်ထုတ်လုပ်မှုမြင့်တင်ရေးအစီအစဉ်တရက်ကိုကမ္ဘာစီးပွားထိပ်သီးနိုင်ငံ20ကခေါင်းဆောင်တွေခုဒီ G20 ဆွေးနွေးပွဲမှာထုတ်ပြန်လိုက်ပါတယ်။တယူပို့ဆောင်ရေးမှာယင်းနှိမ့်နှံ့မှုတွေလုပ်ပြီးတော့လွတ်လပ်စွာကုန်သွယ်မှုကိုတိုးမြင့်ခြင်းအဖြစ်ပြည်တွင်းထုတ်ကုန်ပမာဏကိုတိုးမြင့်မှုတွေရည်ရွယ်တာဖြစ်ပါတယ်။ American ပြည်တော်စုမှာတော့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေအတွက်လွှတ်တော်ခွင့်ပြုချက်တောင်းစီရမလို့ပဲသူ့ရဲ့အုပ်ချုပ်ရေးအာဏာကိုအသုံးပြုဆောင်နိုင်ဖို့ပြင်ဆင်နေပြီဆိုပြီးတော့ American သမ္မတ Barack Obama ကပြောပါတယ်နောက်တစ်ချိန်ဆိုးရလုပ်ငန်းတွေရပ်ဆိုင်းသွားတဲ့အခြေမျိုးညမျိုးကိုလွှတ်တော်အမတ်အချို့ကချိန်ချောက်တာမျိုးကြောင့်သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုနှောင့်နှေးခံမှာမဟုတ်ဘူးဆိုပြီးတော့ Mr. Obama ကပြောဆိုသွားတာပါ
တရင်ချင်းချုပ်ကိုကိုသားညုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရင်မူကအမတ်သိန်းကြီးထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charles Gibbs ဖြစ်ပါတယ်။ VOA American အသံရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းတိုမီတာ24 32 40ရို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျွန်မနန်းကလာပါ
This program has come to you from the Voice of America, Washington.